Welcome to the Voice of America in Burmese.
ကျန်တဲ့မင်္ဂလာပြပြနဲ့ပြည်စုံနဲ့မနေ့ခင်းဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်ဖေဖော်ဝါရီလ1ရက်တောက်ကြနေမနေ့ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းလိုမီတာ340 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနေ့ခင်သတင်းတွေကိုမဆွေရင်ထွင်တဲ့အတူကြီးညာပေးပါပါဗင်နီဇွဲလာတိုက်ခိုက်ခေါင်းဆောင်ဂွာဒီယိုရဲ့ဇနီးကိုလုံခြုံရေးတပ်သားတွေလာရောက်ဆစ်ဆီးတာခံခဲ့ရပြီးဒါဟာသူ့ကိုချိန်ချောက်တာတာဖြစ်ကြောင်းပြောကြလိုက်ပါတယ်ရွန်ဂျာပြဿနာအဆုံးသတ်ရတဲ့ကူညီဖြည့်ရှင်းပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်သံမကြီးကိုပန်ကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာလွတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းလာရတာဟာဘာကြောင့်ပါလဲ
။နောက်အနာဂတ်ကျွန်တော်မျိုးဆက်တစ်တီအတွက်သူ့ရဲ့သားသမီးမျိုးမျိုးတွေအတွက်ဘယ်လိုနိုင်ငံမျိုးကိုထားခဲ့မလဲဆိုတာစဉ်းစားပြီးမှအဲမဝိုက်စဉ်းစားကြရဘူး။ဒီလိုချက်ကအဲ့ဒါ။အဲတ
ော့ကျွန်တော်တို့ NLD လွတ်တော်ကိုယ်စားလှယ်ဦးအောင်ကျင်ညော့ရှင်းပြသွားတာပါ။ဒီအကြောင်းဆက်သွယ်မေးမြန်းခြင်းနဲ့အတူဒီကရယာပြည်နယ်မှာဗိုလ်ချုပ်ကျေးရုပ်စိုက်ထူတာနဲ့ပတ်သက်လို့နောက်ဆုံးကန့်ကွက်မှုအခြေအနေထိုင်းနိုင်ငံတွေကမြန်မာနိုင်ငံသားတွေလူကုန်ကူးခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတင်ပြချက်တွေရှိသလိုနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြအောင်မှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်ဆွေရင်ထီတို့ကပြောပြပေးပါဦးဗျာ
ဗင်နီဇွဲလာတိုက်ခိုက်ခေါင်းဆောင်ဟွမ်ဂွာဒီယိုကသူ့ဇနီးရဲ့တိုက်ခန်းမှာကျက်တပရင်းတွေကလုံခြုံရေးတပ်သားတွေကိုတွေ့ရပြီးဒါဟာသူ့ကိုချင်းချောက်ဖို့အတွက်ကြိုးစားလာတာဖြစ်ကြောင်းပြောကြားလိုက်ပါတယ်။ကြောက်လန့်နေတဲ့ရဲတပ်ဖွဲ့ကတာဝန်ရှိသူတွေဟာကျက်တပရင်းတွေကရောက်လာပြီးသူ့ဇနီးဖာဘီယန်နာကိုမေးခဲ့တယ်လို့ပြောပါတယ်။သူရဲ့တနစ်ခွဲကြော်ကြော်သမီးလေးနဲ့သူ့ဖွားတို့အိမ်မှာရှိနေခြင်းမှာဂုလိုလာမေးတာဖြစ်ပြီးတကယ်လို့သူ့ကလေးမှာတစုံတစ်ခုဖြစ်ခဲ့ရင်ဒါဟာဆိုရှယ်လစ်ခေါင်းဆောင်နီကိုလတ်မာဒူရိုမှာတာဝန်ရှိတယ်လို့သူ့ Twitter ကနေရေးပါတယ်။မာဒူရိုအစိုးရဘက်ကတော့ချက်ချင်းတစုံတရာတုံ့ပြန်တာမျိုးမရှိသေးပါဘူး။ရဲတွေရောက်လာတဲ့အခါမှာအိုးတွေခွက်တွေအတံမြောင်ရိုက်ခတ်ပြီးသူ့တိုက်ခန်းကိုအပြစ်လာအကူအညီပေးခဲ့တဲ့သူ့အိမ်ကြီးချင်းတွေကိုကျေးဇူးတင်ကြောင်းအတိုက်ခံခေါင်းဆောင်ကသတင်းတောက်တွေကိုပြောကြားပါတယ်။အခုလိုဖြစ်ပွားခဲ့ချိန်မှာချက်ချင်းလာရောက်ခဲ့တဲ့အိမ်ကြီးချင်းတွေကဒီရဲ့ကိုရှုံချပြစ်တင်ခဲ့တယ်လို့ရဲအဖွဲ့ကမိကုံတွေမင်းနေချိန်မှာလဲသူ့စနီးနဲ့တမိကိုသူတို့ကကာကွယ်ဆောင်ရှက်ခဲ့တယ်လို့ဂေါ်ဒီဝကပြောပါတယ်ရဲတပ်ဖွဲ့ကလူတွေနဲ့ဆက်ဦးကနေပြန်လဲထွက်ခွာသွားတယ်လို့လဲသတင်းတွေမှာဖော်ပြကြပါတယ်အမေရိကန်အထက်လွှတ်တော်အမတ်မာကိုရူပီယိုကလည်းဒီဖြစ်နဲ့ပတ်သက်ပြီးဒါဟာဂေါ်ဒီဝနဲ့အတိုက်ခံတွေကိုချိန်ချောက်ဖို့အတွက်စ조사တာထင်ရှားကြောင်းသူ့ရဲ့ Twitter ကနေရေးသားပြောကြခဲ့ပါတယ
်တရုတ်ဒုသမတလျူဟင်းနဲ့ဂျာလာရင်းတွေကအိမ်ဖြူတော်တွေ့ဆုံပြီးနောက်တရုတ်နိုင်ငံနဲ့စီးပွားရေးထိတ်တိုက်ရင်ဆိုင်ဖြစ်နေတာကိုပြောင်းပြန်ဖြစ်သွားနိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအပြုသဘောပြောကြားလိုက်ပါတယ်။ရလကောင်ပေါ်ထွက်ခဲ့ရင်ဒါဟာအကြီးအမားဆုံးသဘောတူညီမှုတစ်ရပ်ဖြစ်မယ်လို့လည်းပြောပါတယ်။တရုတ်သမ္မတအရှိချင်းပင်ပေးပို့တဲ့စာကိုစကားပြန်ကတဆင့်ဖတ်ပြရမှာတော့အမေရိကန်သမ္မတနှစ်နိုင်ငံဆက်ဆံရေးဟာအရေးအကြီးဆုံးအဆင့်ကိုရောက်နေတယ်လို့ဖော်ပြထားပါတယ်။နှစ်ဖက်စလုံးကအပြန်အလှန်လေးစားမှုနဲ့ဆက်လက်ဆောက်လှုပ်ဆောင်ကြလိမ့်မယ်လို့မျှော်လင့်ကြောင်းနဲ့အပြုသဘောဆောင်တဲ့သဘောတူညီမှုရရှိလာပြီးနှစ်နိုင်ငံပြည်သူတွေနဲ့တကွနိုင်ငံတကာအတိုင်းအဝိုင်းအတွက်ပါအကျိုးရှိစေလိမ့်မယ်လို့လည်းဒီစာထဲမှာဖော်ပြထားပါတယ်ဒီစာတွေဟာလွန်စွာလှပတဲ့စာဖြစ်ပြီးနှစ်သက်သဘောကျတယ်လို့လည်းဒေါ်နယ်ထရမ့်ကဆိုပါတယ်ကြတာရင်းနဲ့အစောပိုင်းကအိမ်ဖြူရောရုံးကမှသတင်းတောက်တွေနဲ့တွေ့ဆုံခဲ့တော့ကတရုတ်တို့ဟာဗန်နာရေးဝန်ဆောင်မှုလုပ်ငန်းနဲ့တခြားဈေးကွက်တွေကိုဖွင့်လှစ်ပေးထားပြီးဖြစ်ပေမဲ့စီးပွားရေးစိုက်ပျိုးမွေးမြူရေးစိုက်ပျိုးမွေးမြူသမားတွေနဲ့ကုန်ထုတ်လုပ်မှုတွေအတွက်ဈေးကွက်တွေဖွင့်လှစ်ရေးကိုတော့သဘောတူညီမှုမရသေးဘူးလို့ဒေါ်နယ်ထရမ့်ကဆိုပါတယ်
American Piran Suit တောင်မဲ့ Mexico နယ်စပ်တစ်လျှောက်မှာနယ်စပ်လုံခြုံရေးကိုကူညီပံ့ပိုးဖို့အတွက် American တပ်သားနောက်ထပ် 3,500 ကို American စစ်ဌာနချုပ် Pentagon ကနေဆစ်လွတ်လိုက်ပါတယ်။အောက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များကော်မတီဥက္ကဋ္ဌဖြစ်တဲ့ Democratic Party အမတ် Adam Smith ကနောက်ဆုံးဆစ်လွတ်တဲ့တပ်သားအရေအတွက်ကိုထုတ်ပြောခဲ့တာဖြစ်ပါတယ်။ကာဝေးဌာနအရာရှိတူကလည်း Pentagon ကနောက်ထပ်တပ်သား 3,500 ကိုနယ်စပ်တာဝန်နဲ့ဆစ်လွတ်လိုက်ကြောင်းအတည်ပြုပါတယ်။နယ်စပ်လုံခြုံရေးအတွက်တပ်တွေချထားပေးဖို့အမိမြေလုံခြုံရေးဌာနရဲ့ပန်ကြားချက်အရလုံခြုံရေးပံ့ပိုးပေးဖို့ လွတ်တာဖြစ်ပြီးလက်ရှိမှာတာဝန်ချထားတဲ့စုစုပေါင်းတပ်သားရေအတွက်က9800ရှိပြီးအမျိုးသားလုံခြုံရေးတပ်သားက2300ရှိနေတာပါတပ်သား3500တွေကတချို့ကတက်တွေအစားထိုးဖို့ဖြစ်ပြီးတချို့ကတော့နေဆက်ဒေသမှာရပ်ပေါင်း30တမမဟုတ်ရပ်ပေါင်း60တာဝန်ချထားတာဖြစ်ပြီးသူတို့ဟာသတ်မှတ် area တွေမှာကြီးမားတဲ့ barbed wire တွေကိုကာယံမှုဖြစ်ကြောင်းတာဝန်ခံအရာရှိတွေကပြောပါတယ်ကျေးဇူးပြင်းနေမှာသမ္မတ Donald Trump နဲ့အောက်တိုဘာဥက္ကဋ္ဌ Nancy Pelosi တို့ကြောင့် Mexico နယ်စပ်တစ်တိုင်းအတွက်ခွန်တန်းပြည်သူတွေရဲ့ငွေကိုပေးဖို့သမ္မတတောင်းဆိုမှုနဲ့ပတ်သက်ပြီးအခြေတင်ဖြစ်ခဲ့ပြီးတဲ့နောက်အခုလိုတက်တွေတိုးချတဲ့သတင်းထွက်လာတာဖြစ်ပါတယ်
တာလီဘန်တွေနဲ့ငြိမ်းချမ်းရေးသဘောတူညီမှုရမယ်ဆိုရင်အာဖဂန်နစ္စတန်ကအမေရိကန်စစ်တပ်ဖွဲ့ဝင်အားလုံးကိုပြန်ခေါ်မယ်လို့သမ္မတ Donald Trump ကပြောပါတယ်တောင်းကျမ်းသူအဖွဲ့က18နှစ်အကြာဖြစ်ပွားနေတဲ့အာဖဂန်ပြည်ပခအဆုံးအာဖဂန်ပြည်ပခအဆုံးတက်ရေးအတွက်ငြိမ်းချမ်းရေးသဘောတူညီမှုအမူကြမ်းတစ်ခုအမေရိကန်နဲ့တာလီဘန်တို့အကြားပေါ်ထွက်လာပြီးနောက်ထရမ့်ကသမ္မတအင်ဖြူတော်မှာအခုလိုပြောလိုက်တာဖြစ်ပါတယ်။ဒိုဟာမှာတာလီဘန်တွေနဲ့ရပ်ပေါင်းများစွာဆွေးနွေးပြီးတဲ့နောက်အယ်ကွေဒါနဲ့ IS အကြမ်းဖက်သမားတွေအပါအဝင်နယ်စပ်ဖြတ်ကျော်ပြီးတိုက်ခိုက်နေတဲ့အကြမ်းဖက်သမားတွေနဲ့အာဖဂန်နယ်မြေတွေအုံပြူပြီးအမေရိကန်နဲ့အခြားနယ်မိတ်တွေနဲ့အာဖဂန်နစ္စတန်အိမ်နီးချင်းနိုင်ငံတွေတိုက်ခိုက်မှုတွေကိုပါတားဆီးဖို့ငြိမ်းချမ်းရေးမူပေါင်းတစ်ခုကိုမူအားဖြင့်သဘောတူညီလိုက်ပြီးလို့အာဖဂန်နစ္စတန်ပြန်လည်တင်းမြေရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇယ်မတ်ခလီဇတ်ကပြောပါရယ်အမေရိကန်တပ်တွေအာဖဂန်ကအနေရုတ်သိမ်းမယ်ဒါပေမဲ့အပြန့်အလန့်အားဖြင့်တာလီဘန်တွေကအပြစ်အခက်ရက်စဲရေးကိုလိုက်နာရမယ်အမေရိကန်အစိုးရနဲ့လည်းပုံမှန်လင်းလင်းဆွေးနွေးဖို့သဘောတူညီရမယ်ဖြစ်ပါရယ်သူတို့နှစ်ဖက်လုံးနောက်လာမှဆက်ပြီးဆွေးနွေးအောင်မယ်လို့တာလီဘန်ကပြောပါရယ်တောင်ကျန်သူအဖွဲ့တွေအမေရိကန်နဲ့ဆွေးနွေးတော့လဲအာဖဂန်အစိုးရကိုယ်စားလှယ်နဲ့တွေ့ဆုံဖို့ညှင်းဆိုခဲ့ပါတယ
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာယူဝတ်မှာဆိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ VOA American တောင်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ American အစိုးရရဲ့တခြားနိုင်ငံတွေနဲ့ထားရှိတဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုအသုံးချပြီးရိုဟင်ဂျာပြည်ထောင်အဆုံးသတ်ရေးအတွက်မြန်မာကိုနားချပေးဖို့ဘင်္ဂလားဒေ့ရှ်ဆိုင်ရာ American သံမတ်ကြီးအော်မီလာကိုပန်ကြားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရေးဝန်ကြီးသစ်AK Abdul Momon ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးကသူ့ရဲ့ရုံးခန်းမှာချက်တပရင်းနဲ့တာမတ်ကြီးနဲ့တွေ့ဆုံပြီးမှသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပြီးတာမတ်ကြီးကလည်းသူတို့လှုပ်ဆောင်မှာဖြစ်ကြောင်းဖြေကြားခဲ့တယ်လို့ပြောပါတယ်သူတို့နှစ်ဦးရဲ့ပထမဆုံးအချိန်တွေ့ဆုံပွဲမှာကောင်းမွန်တဲ့အုပ်ချုပ်မှုနဲ့ဒီမိုကရေစီဆိုင်ရာကိစ္စရပ်တွေပြင်စီးပွားရေးပူးပေါင်းဆောင်ရွက်မှု73ပစ္စည်းရောင်းချမှုနဲ့ Indo-Pacific ဒေသဆက်ဆံရေးအပါအဝင် American နဲ့ Bangladesh တို့ကြားခိုင်မာတဲ့ဆက်ဆံရေးဘယ်လိုတည်ဆောက်နိုင်လဲဆိုတာတွေကိုဆွေးနွေးခဲ့တယ်လို့လည်းပြောပါတယ် Bangladesh ဖက်ထွက်ပြေးခိုလုံနေတဲ့ Ranger တွေကိုထားနေပြန်ပို့ရေးမြန်မာဆွေကအချိန်မြင့်လှုပ်ဆောင်လာစေရေးအတွက်နိုင်ငံတကာကဝမ်းဝမ်းဖိအားပေးကြဖို့ဗိုလ်တပ်ဦးနေကလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကသူ့ရဲ့နေမှာဗီယက်နမ်ဒုသမ္မတဒုနိုင်ငံသားရေးဝန်ကြီးငွေရင်ကွတ်ဒူဆောင်းနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားဒုက္ခသည်ပြန်လည်ခံရေးအတွက်သဘောတူစာချုပ်ချုပ်ဆိုထားပေမဲ့အကောင့်ထည့်ဖို့ရေးမှာတော့နှိမ့်ကွေးနေတယ်လို့ဝန်ကြီးချုပ်ကပြောခဲ့ကြောင်းပြန်ကြားရေးအထွန်းဝင်ကသတင်းတောက်တွေကိုပြောပါတယ်။လက်ရှိမှာကောက်ဆက်ပစံမှာရှိတဲ့ဒုက္ခသည်တချို့ကိုဘန်ရှန်ချားဒေတာကိုယာယီပြောင်းရွှေ့ပေးထားတယ်လို့လည်းပြန်ကြားရေးတာဝန်ရှိသူကပြောပါတယ်။
ငါးဖန်းသင်းမောတွေလိုက်နိုင်ရမယ့်စီးမြင်စည်းကမ်းနဲ့စံတတ်မှတ်ချက်တွေကြမှတ်ထားတဲ့ကမ္ဘာအလုံသမားဖွဲ့ ILO ရဲ့ငါးဖန်းလုပ်ငန်းဆိုင်ရာကွန်ဗင်းရှင်းကိုဗုဒ္ဓဘူးနေ့ကထိုင်းနိုင်ငံကအတည်ပြုလိုက်ပါတယ်။ငါးဖန်းသင်းမောတွေနဲ့ပင်လယ်စာလုပ်ငန်းတွေမှာတရားမဝင်ကြွန်ခိုင်းစေမှုလူကုန်ကူးမှုနဲ့အကြမ်းဖက်မှုတွေရှိတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးဒေါ်လာတန်းထောင်ပေါင်းများစွာရှိတဲ့ထိုင်းနိုင်ငံရဲ့ပင်လယ်စာလုပ်ငန်းဟာမကြသေးမီနှစ်တွေကဖိအားပေးခံလာရတာဖြစ်ပါတယ်။ဥရောပသမဂ္ဂကအခြေအနေတွေတိုးတက်လာပြီးဆိုပြီးထိုင်းနိုင်ငံကပင်လယ်စာတင်သွင်းမှုကိုပိတ်ပင်ထားတာကိုဒီလအစောပိုင်းကရုတ်သိမ်းလိုက်ပါတယ်။ထိုင်းနိုင်ငံကတော့အခွင့်အရေးချိုးဖောက်မှုတွေကိုနှိမ်နှင်းမှုအတွက်ဂျိုဒူးကနေစောင့်ကြည့်လေ့လာတဲ့ဤစနစ်နဲ့အွန်လိုင်းကနေတဆင့်ငွေပေးချေနိုင်တဲ့ဝန်ဆောင်မှုတွေလုပ်နိုင်တဲ့ဤပညာသစ်တစ်ခုကိုစတင်အသုံးပြုနေပြီဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့နမူနာအတိုင်းကြံအာရှနိုင်ငံတွေလည်းလိုက်နာပြီးဒီ၅ဖက်ဆိုင်ရာကွန်ဗင်းရှင်းကိုသဘောတူအတည်ပြုကြဖို့တိုက်တွန်းထားပါတယ်ဒီသဘောတူ ဒီသဘောတူညီမှုကိုအတည်ပြုပြီးတနည်းအကြာဇန်နဝါရီလ30ရက်နေ့2020ခုနှစ်မှာထိုင်းနိုင်ငံမှာအသက်ဝင်လာမှာဖြစ်ပါတယ
်။မြောက်ကိုရီးယားနဲ့နျူကလ িয়ার ဖြတ်သန်းရေးဆွေးနွေးပွဲတွေမှာတိုးတက်မှုတစ်စိတ်တစ်ပိုင်းလောက်ပဲရှိခဲ့တယ်လို့မြောက်ကိုရီးယားဆိုင်အမေရိကန်တန်တမန်စတီဖန်ဘီကန်ကကျတဲ့ပရီနေမှာပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးတို့ကြားဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပဖို့အတွက်သတင်းပတ်အနည်းငယ်ပဲလိုတော့တဲ့အချိန်မှာခုလိုမှတ်ချက်ပေးပြောကြကြထွက်လာတာဖြစ်ပါတယ်။ခေါင်းဆောင်တို့တွေ့ဆုံမဲ့နေရာနဲ့ဘယ်နေ့တွေ့ဆုံမဲ့ဆိုတာကိုလာမဲ့သတင်းပတ်အစောပိုင်းမှာကြေညာမှာဖြစ်ကြောင်းသမ္မတထရမ့်ကကြက်တပရီနေမှာပြောပါတယ်။ဘယ်နေရာမှာဖြစ်နိုင်လဲဆိုတာကိုအများစုကသိကြတယ်လို့ထင်ကြောင်းနဲ့ဒါဟာအထူးလျှော့ချက်လို့သူမထင်ကြောင်းသမ္မတအင်ဂျီမှာသတင်းတောက်တွေကိုပြောတာပါ
။အမေရိကန်ပြည်ထောင်စုမှာစောင်းရာသီစံချိန်တွေအအေးတက်လွန်ကဲမှုကြောင့်ဒီအပတ်မှာသေဆုံးသူအနည်းဆုံးလူပေါင်း12ဦးရှိသွားပြီဖြစ်ပါတယ်။ဒီအအေးတက်ကတော့မင်းနဲ့ပိုင်းအတွင်းအသားပုတ်ကြွေကြတဲ့အထိဖြစ်နိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီအလွန်အေးတဲ့ရာသီဥတုအခြေအနေမှာလေဝါမြို့မှာရှိတဲ့တက္ကသိုလ်မှာကျောင်းသားတစ်ယောက်ကျောင်းရဲ့အဆောက်အဦနောက်မှာအေးခဲနေတာကိုတွေ့ခဲ့တာကြောင့်အတန်းတွေဖြတ်လိုက်ပါတယ်။ဒီကျောင်းသားကိုအနှုတ် 46 ဒီဂရီဆယ်စီယက်ကြာဆုံးသွားတဲ့အချိန်မှာတွေ့ပြီးဆေးရုံမှာပဲသူသေဆုံးသွားတာပါ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့မတ်စုရင်ထွေးတို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့မြန်မာနဲ့နိုင်ငံတကာသတင်းလှော်တွေကိုဆက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီတရက်ဖွဲ့စည်းပုံ NLD ပါတီကပြည်ထောင်စုလွှတ်တော်မှာအရေးကြီးအဆိုတရက်တင်သွင်းခဲ့တဲ့လုပ်ရက်ဟာဖွဲ့စည်းပုံပါလှုပ်ထုံလုံနည်းတွေနဲ့ကန့်ညီမှုမရှိဘူးလို့တမတော်သားကိုယ်စားလှယ်တွေနဲ့ပြည်ခိုင်ဖြူပါတီကိုယ်စားလှယ်တွေကထောက်ပြပြောဆိုနေပေမဲ့တိုင်းဒေသအပါအဝင်နောင်အနာဂတ်မျိုးဆက်သစ်တွေအတွက်ရည်စူးပြီးဖွဲ့စည်းပုံပြင်ဆင်ရေးအဆိုကိုတင်သွင်းခဲ့ရတာဖြစ်တယ်လို့ NLD ကိုယ်စားလှယ်ဘက်ကပြောပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါ NLD ပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကဇန်နဝါရီ29ရက်ကျင်းပတဲ့ပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီတရက်ဖွဲ့စည်းဖို့ဆိုတဲ့အရေးကြီးအဆိုတရက်ကိုတင်သွင်းခဲ့တာကြောင့်လွှတ်တော်တွင်အခြားပါတီတွေနဲ့တက်မတော်သားကိုယ်စားလှယ်တွေကြားမှာပါကန့်ကွက်ဝေဖန်တာတွေစုညံသွားပါတယ် NLD ပါတီရဲ့အရေးကြီးအဆိုဟာ2008ဖွဲ့စည်းပုံအခြေခံပါအချက်အလက်လှုပ်ထုံးလုံနည်းတွေနဲ့ကန့်ညီမှုမရှိဘူးလို့တက်မတော်သားလွှတ်တော်ကိုယ်စားလှယ်ဘုံမှုချုပ်မမောင်ကကြံသာပရိနေလွှတ်တော်စီဝေဝဲအပြီးသတင်းတော့တွေနဲ့တွေ့ဆုံစဉ်ပြောဆိုသွားပါတယ
်ဖွဲ့စည်းပုံပြင်ဆင်နဲ့ပတ်သက်ပြီးတော့ဒါကိုယ်စားလှယ်20ရာခိုင်နှုန်းကနေပြီးတော့မှလက်မှတ်ထိုးပြီးတော့ကုလညီကားဖြစ်ခြင်းနဲ့ဒါကိုဆွေးနွေးမယ်အော်ကျွန်တော်အချင်းချင်းပြောပြတာဖြစ်ပါတယ်ဒီလိုသူ့လမ်းကြောင်းတိုင်းမသွားဘဲနဲ့ကြော်လွန်ပြီးတော့မှလှုပ်ဆောင်ပါဘူးအခုတော့ဒီရှိတဲ့ဥပဒေကိုဘေးစိတ်ထားပြီးတော့ဟာဥပဒေကိုကြော်လွန်ပြီးတော့ကိုယ်တို့တစ်ခက်လဲနေပေါ့ဒီကွန်ပျူတာဖွင့်လာတယ်ဒီကွန်ပျူတာဖွင့်ပြီးတော့မှသူတို့အခြားသောနည်းလမ်းနဲ့ပြင်ဖို့ဆိုပုံစံမျိုးလုပ်လာကြတော့ကျွန်တော်တို့ဒါကိုထောက်ပြတယ်ကျွန်တော်ထောက်ပြပြီးမယ်လဲဒါကဘလို့မှကျွန်တော်တို့ရဲ့ဟောကိုအရေးဆောင်မှုလို့
NLD ပါတီရဲ့အဆိုဟာအရေးကြီးအဆိုဆိုတဲ့သတ်မှတ်ချက်တွေနဲ့ကန့်ညီမှုမရှိဘူးလို့ပြည်ကိုင်မျိုးပါတီလွှတ်တော်ကိုယ်စားလှယ်ဦးတောင်းအေးကထောက်ပြပါရယ
်ဖွဲ့စည်းပုံအခြေခံဥပဒေပေါ်လာတာ2008ခုနှစ်ကပေါ်လာတာဒီအနေနဲ့ပတ်သက်လို့လည်းပဲဒီကုနာစန့်ကျင်ဘက်အဖွဲ့အစည်းတွေကပြင်ရမယ်ပြင်ရမယ်ပြင်ရမယ်လို့အဲ့တဲကတောက်လျှောက်ပြောလာတာအဲ့တော့လောလောဆယ်ဖြစ်ပေါ်လာတဲ့ကိစ္စမဟုတ်ဘူးဆိုတာကတော့ဒီစားတယ်နောက်ဒုတိယချက်ကလည်းအများပြည်သူနဲ့သက်ဆိုင်မှုကိုတော့ဆွဲယူလို့တော့ရတာပေါ့ဒါပေမဲ့ပြင်မယ်လို့ပြောနေတာဟာပြင်ကျင်တဲ့လူတစုပဲဖြစ်ပါတယ်။ဒါကြောင့်မလို့မကန့်ညီဘူးလို့ဒီလိုပြောလို့ရတယ်။နောက်နံပါတ်3အချက်ကလွှတ်တော်ကအဆုံးဖြတ်ရယူရမယ့်ကိစ္စ။ဒါကတော့နည်းနည်းလေးအငင်းပွားစရာရှိတယ်။ဘာကြောင့်ကိုတို့အဆိုတွေတော်တော်များများကိုလည်းအဲ့လွှတ်တော်ကအဆုံးဖြတ်ရယူရမယ့်ကိစ္စမဟုတ်ဘူးလို့ဟိုပယ်ချတာတွေရှိတယ်။အဲ့တော့အဲ့ဒါကိုပြန်ပြီးတော့ဒီဥပဒေတွေနည်းဥပဒေတွေပြန်လှန်ကြည့်တဲ့အခါမှာကျတော့ဒီအထက်မှာလွှတ်တော်ကအဆုံးဖြတ်ရယူရမယ့်ကိစ္စဆိုတာကိုတိကျဖော်ပြထားတာမရှိဘူး။အဲ့တော့အရေးကြီးအဆိုအဖြစ်သတ်မှတ်ထားတဲ့စီကံနဲ့မကိုက်ညီဘူးလို့ဒါတွေ့ရတာပေါ့နော
်တကယ်တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေး NLD ပါတီကအခုလိုအဆိုတင်သွင်းရတာဟာနောင်အနာဂတ်မျိုးဆက်သစ်တွေအတွက်ရည်စူးပြီးလှုပ်ဆောင်နေခြင်းသာဖြစ်တယ်လို့ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကရှင်းပြပါတယ
်နောင်အနာဂတ်ကျွန်တော်မျိုးဆက်သစ်တွေအတွက်သူ့ရဲ့အသားသမီးမျိုးမျိုးတွေအတွက်ဘယ်လိုနိုင်ငံမျိုးကိုထားခဲ့မလဲဆိုတာတိုးစဉ်းစားပြီးအမဝိုင်းစင်လာကြရဒီလိုချက်ကအဲ့လားတော့ကျွန်တော်ကဘာတော့ပြင်မယ်ဘာတော့မပြင်ဘူးသူဘာမှပြောမထားဘူးဟောတော့နှိမ့်နိုင်ကြအဖြစ်ပေါ်မှာမြင်ပြီးတော့ကောင်းတယ်အဲ့တော့အကောင်းဆုံးကတော့ ချင်းပြင်ဘယ်အစုဘယ်အစုဒီရဲ့အကျိုးစီးပွားအတွက်ဘယ်အစုကိုပယ်ထုတ်ဖို့ဘယ်အစုကိုလက်ခံဖို့ဆိုတဲ့ပုံစံမျိုးနဲ့တွားမယ်စားလက်ရှိရှိတဲ့အနေအထားအနေပြီးတော့တကယ်အနာဂတ်နိုင်ငံတော်နဲ့အခုတွားနေတဲ့လမ်းကြောင်းနဲ့အမြဲတမ်းဟိုထာဝရညီညာရေးကိုဒီလိုညီညာရေးရှိလို့ဆိုတဲ့ကိစ္စရတယ်အထောက်ကူပူးတွားပြီးစေနိုင်မယ်ဥမာတိုင်းသားတွေအပါအဝင်လက်နက်ကင်ဖွဲ့စည်းတွေအပါအဝင်အားလုံးကအပြန်လာယုံကြည်မှုကိုရရှိသွားစေနိုင်မယ်ဒီရှူဒေါင်းတစ်ခုအစ်တခုကိုများလုတ်ပြီးလိုက်နိုင်မယ်ဆိုရင်တော့နိုင်ငံတော်အတွက်သိကောင်းမှာပဲဆိုရည်ရွယ်ချက်နဲ့တာတင်ပေးတာပ
ဲ NLD ကအစိုးတင်သွင်းတဲ့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီထဲမှာတမရတော်ကိုယ်စားလှယ်တွေရောတိုင်းရင်းသားပါတီနဲ့အခြားပါတီတွေရဲ့ကိုယ်စားလှယ်တွေပါအားလုံးပါဝင်ရမှာဖြစ်တယ်လို့ဦးအောင်ကြည်ညွန့်ကပြောပါတယ်ဒါပေမဲ့ဖွဲ့စည်းပုံတွေကဘယ်ပုံမှကိုပြင်ဆင်မလဲဆိုတာကိုတော့အတိအကျပြောဆိုခြင်းမရှိသေးပါဘူးဘုံမှုချုပ်မမောင်ကတော့လွတ်တော်တွင်လှုပ်ဆောင်ချက်တွေကိုကြည့်ရင်ဒီမိုကရေစီသဘောမဆန္ဒတွေတွေ့နေရကြောင်းဝေဖန်လိုက်ပါတယ
်ဒီလိုဖြစ်တော်တယ်မှာကိုယ်စားလှယ်အများစုနဲ့အနိုင်ရတာတော့ဟာတို့ကတော့ကိုယ်စားလှယ်အများစုရှိတယ်တို့ကမဲခွဲတော့တို့ကနိုင်မှာပဲဆိုတော့ပုံစံမျိုးနဲ့လို့ရုပ်လာဆိုတော့ဒါဘလို့မှဒီလိုရတဲ့ဟာကျွန်တော်ကပြောရင်တော့ဒီမိုစီဒီမိုစီပဲဒါမှမဟုတ်ကျွန်တော်အခုလုံနေရကြဒီမိုစီသဘောမဆန်ဘူးလို့တွေ့နေရခုကျွန်တော်တို့တင်ပြတယ်တင်ပြကိစ္စကိုလုံးဝဟုတ်ကိုချက်ချင်းပဲတက်ချက်ပြလိုက်တယ်ဆက်ပြီးတော့ကျွန်တော်မဲမခွဲပါနဲ့ဒါမဲခွဲမှုကိစ္စပုတ်ပေါ်ပြောတယ်မဲခွဲပြီးတော့ဆက်ပြောတယ်ဒီဟာနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့အနေနဲ့တရားဝင်ပြောင်းတော့ဒါကစီမှာတရားဝင်လဲစာနဲ့တင်ပြပြီးတော့မှကန့်ကွက်ထားပါတယ်ကျွန်တော်တို့အနေနဲ့ကတော့ဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ကိစ္စပေါ်တော့ကျွန်တော်တို့အားလုံးဝိုင်းဝန်းပြီးတော့ဆွေးနွေးထားပြီးဒါပေမဲ့ကျွန်တော်လက်ရှိကတော့အဆုံးဖြတ်မလုပ်ကြသေးပါဘူး
ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့တက်မတော်ကသဘောတူထားပြီးဖြစ်ကြောင်းနဲ့ပြင်သင့်ပြင်ထိုက်တာတွေကိုပြင်သင့်ပြင်ထိုက်တဲ့အချိန်မှာပြင်ဆင်သွားဖို့သဘောတူထားတယ်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဇန်နဝါရီ31ရက်နေ့မှာသတင်းတောက်တွေကိုပြောကြားသွားပေမဲ့အသေးစိတ်ကိုတော့ရှင်းပြသွားခြင်းမရှိပါဘူးခင်ဗျာပြည်ရဲ့တောက်ကြနေမနဲ့ခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့ဗိုလ်ချုပ်ကြည်ရုပ်ကိုကန့်ကွက်နေစေအခြေအနေကိုပြောပြခြင်းပါတယ်ကရပြည်နယ်ဂန္ဓာဟေဝံပန်းချံမှာဗိုလ်ချုပ်အောင်ဆန်းကြည်ရုပ်တုမစိုက်ထူဖို့အတွက်ဒေသခံတွေကန့်ကွက်နေတဲ့ဂျားကကြာသာပြည်နေတုန်းကစိုက်ထူဖို့လှုပ်လာတာကြောင့်ကရင်ပြည်လူငယ်တွေဆန္ဒပြခဲ့ကြပါတယ်ရုပ်တုစိုက်ထူတာဟာအစိုးရသဘောမဟုတ်ပဲရုပ်ထုဖြစ်မြောက်ရေးကော်မတီကလှုပ်ဆောင်ခြင်းသာဖြစ်တယ်လို့ပြည်내အစိုးရကဆိုပါတယ်။ VOA သတင်းတော့မတ်မီခသတင်းပေးပို့ထားပါပါ
။ပြီးခဲ့တဲ့နှစ်ဇူလိုင်လအတွင်းကကန့်ကွက်မှုတွေရှိခဲ့လို့ဗိုလ်ချုပ်အောင်ဆန်းရုပ်ထုထားရှိမဲ့အစီအစဉ်နဲ့ပတ်သက်ပြီးလူမှုသဘောထားကြောက်ယူပြီးမှသာရုပ်ထုထားရှိပါမယ်လို့ပြည်내ဝန်ကြီးချုပ်ဘက်ကကတိပေးထားခဲ့ပါတယ်။ဒါပေမဲ့လည်းဇန်နဝါရီ29ရက်နေ့အင်္ဂါနေ့ညမှာတော့ဗိုလ်ချုပ်ကြေးရုပ်တစ်ခုကိုကြားပြည်내လိုက်ကောမြို့တော်ကကန္နာဟေဝံပန်းချံနဲ့ပြည်내အစိုးရကရွှေပြောင်းချထားလိုက်ပြီးကြာသာပတေးနေ့မှာစိုက်ထူဖို့လုပ်ခဲ့တာပါဒီပေါ်ကရင်နီလူငယ်တွေဘက်ကဆန္ဒပြကန့်ကွက်ခဲ့ပြီးအစိုးရအဖွဲ့ဝင်တွေနဲ့တွားရောက်တွေ့ဆုံညှိနှိုင်းခဲ့ပေမဲ့အဆင်မပြေခဲ့ပါဘူးရုပ်ထုတီးဖို့လုပ်တဲ့ဖြစ်မြောက်ရေးကော်မတီဘက်ကိုဆက်သွယ်နိုင်ဖို့လူငယ်တွေစူးစမ်းတာမှလည်းအစိုးရဘက်ကသာဆက်သွယ်ပေးခဲ့ပြီးကော်မတီဘက်ကတွစ်ဆုံလိုခြင်းမရှိဘူးဆိုပြီးအစိုးရကနေတဆင့်ကန်အကြောင်းပြန်ခဲ့ကြောင်းအစိုးရနဲ့တွားရောက်ညှိနှိုင်းခဲ့သူကရင်ပြည်လူငယ်ကိုကျော်ထင်အောင်က VOA ကိုပြောပြပါရယ်
ဒီနယ်အစိုးရကိုတော့ကျွန်တော်ကိုယ်တိုင်တွားတွေ့ပြီးမှဝန်ကြီးချုပ်ကတွစ်ဆုံခြင်းမရှိဘဲနဲ့စီမံဘဏ္ဍာဝန်ကြီးဦးမော်မော်ကိုလည်းတွစ်ဆုံခိုင်းတယ်အဲ့ဒီမှာသူတို့ကတော့တာဝန်မရှိတော့ပါဘူးဒါသည်တို့ပြည်မြောက်ရေးကော်မတီကနေပြီးတော့မှကိုတဲဆောင်လာရှင်းပဲဖြစ်တယ်ဆိုပေမဲ့တဲဆောင်လာမှုမှာရောကျွန်တော်နိုင်ငံရဲ့တပ်ဖွဲ့အင်အားသုံးစွဲမှုဌာနဆိုင်ရာအင်အားသုံးစွဲမှုတွေကရောနောက်ွယ်ပါဝင်ပတ်သက်နေတယ်ဆိုတာအတိအရင်သက်ပြီဆိုပေမဲ့တာဝန်ယူပြီးရှင်းရှင်းတော့မရှိပါဘူးဒီအများပြည်သူပိုင်ပန်းချံကိုမဝင်ရအောင်ကလည်းရဲတပ်ဖွဲ့အင်အားသုံးခိုင်းပြီးတော့တားဆီးခိုင်းနေဆိုတာကအဲ့ဒီပြည်မြောက်ရေးကော်မတီလောက်နေတင်ရတာမဟုတ်ပဲနဲ့ပြည်နယ်အစိုးရညွန်ကြားချက်ဆိုတာကလည်းသက်ပြီပါပဲခင်ဗျ
လက်ရှိမှာတော့အာဏာပိုင်တွေဘက်ကရဲလုံခြုံရေးအင်အားအပြည့်ချထားပြီးဖြိုခွင်းမဲ့အနေအထားဖြစ်နေပေမဲ့လူငယ်တွေကတော့ဆက်လက်ဆန္ဒပြစေလို့ကိုကျော်ထင်အောင်ကဆိုပါတယ်။ညနေ 9:00 ဝန်းကျင်ကမှကိုကျော်ထင်အောင်ကိုလက်ရှိအခြေအနေနဲ့ပတ်သက်လို့မေးမြန်းလာမှာတော့သူက
နေချမ်းစွာပဲဆန္ဒထုတ်ဖော်မှုကနေပြီးတော့မှကိုတော့အခုကတော့ဘန်းချံဝင်းထဲကနေပြီးတော့မှကျွန်တော်တို့လူငယ်တွေကတော့အပြင်ကိုထွက်ထိုင်နေကြပါပြီ။လွန်ခဲ့တဲ့နှစ်နာရီဝန်းကျင်မှာကတော့အင်အားရရှိပြီးတော့အချုပ်ကားတွေရောရဲကားတွေရောနဲ့ကိုစုတ်တိုင်းလက်နက်တွေနဲ့ကိုရဲရင်အားရရှိသုံးစွဲထားပါတယ်။အခုကတော့ရဲရင်အား80ဝန်းကျင်လောက်တော့ရှိနေပါသေးတယ်ခင်ဗျ
။ပြီးခဲ့တဲ့2018ဇူလိုင်လဇန်ပိုင်းကဗိုလ်ချုပ်အောင်ဆန်းရဲ့ ပုံတူကျေးရုပ်ထုကိုကြရားပြည်နယ်ကလူငယ်တွေထောင်ချီပြီးဆန္ဒပြခဲ့ကြတာပါဒီလိုဆန္ဒပြပြီးတဲ့နောက်အစိုးရကသူတို့ဥဆောင်မှာမဟုတ်ဘဲရမီရဖရရဲ့ဥဆောင်မှုနဲ့သာဆက်လက်လုပ်ကိုင်သွားမယ်လို့ပြောဆိုခဲ့ကအဲ့ဒီတော့ကအစိုးရကကမကထပြုကဖွဲ့စည်းထားတဲ့ရုပ်ထုဖြစ်မြောက်ရေးကော်မတီကိုဖျက်ပေးခဲ့ပါ ရုတ်ထုထားမဲ့ကိစ္စကိုကွန်ကခေရာနဲ့ပတ်သက်ပြီးကရင်နီလူငယ်၁၀ဦးထက်မနည်းနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှားတွေနဲ့တရားစွဲဆိုခံထားရပါတယ်ဒီလိုဖြစ်ပြီးနောက်ဘယ်အချိန်ကပြန်ဖွဲ့လိုက်မှမသိတဲ့ရုတ်ထုဖြစ်မြောက်ရေးကော်မတီဆိုတာကလှုပ်တာဆိုပြီးရုတ်ထုကိုတယ်လာပြီးတော့စိုက်ထုကိုပြန်လှုပ်တာလို့ဒေတာကန်တွေဘက်ကဆိုပါတယ်ဒေတာကန်တွေဘက်ကအခုလိုပြောဆိုနေတာ
လက်ရှိဆန္ဒပြနေတဲ့အခြေအနေထိထိတိုက်တွေ့ဆုံမှုတွေဖြစ်ပေါ်လာတဲ့အပေါ်ပြည်내အစိုးရဝန်ကြီးတွေအထူးသဖြင့်လူငယ်တွေနဲ့တွေ့ဆုံခဲ့သူစီမံဘဏ္ဍာရေးဝန်ကြီးတို့ကို VOA ဘက်ကအကြိမ်ကြိမ်ဆက်သွယ်ခဲ့သလိုအစိုးရကသာတည်တဲ့ရုတ်ထုဖြစ်မြောက်ရေးကော်မတီကိုဆက်သွယ်နိုင်ဖို့ကြိမ်ကြိမ်တောင်းဆိုခဲ့ပေမဲ့တစုံတရာပြန်လည်ဖြေကြားတာမရှိခဲ့ပါဘူး လွိုက်ကိုခရိုင်အုတ်ချုပ်ရေးဖွဲ့အနေနဲ့ဖြည့်ရှင်းဆောင်ရွက်နေပေမဲ့ဘလို့ဖြည့်ရှင်းဖို့လှုပ်ဆောင်ထားတယ်လဲဆိုတာကိုတော့ပြောပိုင်ခွင့်မရှိကြောင်းအမည်မဖော်လိုတဲ့ယုံဖွဲ့ဝင်တအူးကဆိုပါတယ်လက်ရှိဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးကရင်နီလူငယ်တအူးဖြစ်တဲ့ကိုစိုးအောင်ကအခုလိုပြောပြသွားတာပါအစိုးရကဒီကျေးဥ်ပြလာချင်းအားဖြင့်ပြည်သူ့ကျေးဇူးတရားစေဝံခွဲမှုဖြစ
ဒီမှာပြဖို့နေတဲ့တာဒါတွေကိုဖော်ထုတ်ပေးဖို့နေတဲ့တာမာလူမျိုးကြီးဝါဒကိုသင်သွင်းလာတဲ့ပုံစံမျိုးရှိတယ်ဘောနော်ဆိုတော့ဒုစရဘို့ကျေရောအတုံးချပြီးတော့နိုင်ငံရဲ့အညာထောက်ရဲ့ဆိုတော့ကျွန်တော်တို့ငယ်နေရတာကိုလက်မခံနိုင်ဘူးအနယ်ဒီအစိုးရတက်လာပြီးနောက်ပိုင်းဘို့ကျုပ်ကျေယုတ်စိုက်ထူတာတွေကိုပြည်နယ်နဲ့တိုင်းဒေသကြီးတော်တော်များများမှာလုခဲ့တာကြောင့်ဒေသအတီးတီမှာကန့်ကွက်မ ါတယ်ရှင်
။ VOA သတင်းတောက်မမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာလူကုန်ကူးခံရတဲ့အခြေအနေတကယ်ပဲဆိုးဝါးနေပြီလားကြည့်ရအောင်ပါ။မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံတည်းလူကုန်ကူးခိုးသွင်းနေတဲ့အပေါ်မြန်မာအစိုးရဌာနဆိုင်ရာတွေအနေနဲ့ပိုပြီးထိရောက်တဲ့အရေးယူနှိမ်နှင်းမှုတွေလူကုန်ကူးခံရသူတွေကိုအကူအညီပေးတာတွေပိုလှုပ်သင့်တယ်လို့ရွှေပြောင်းအလို့သမားကြီးလှုပ်ရှားသူတွေကတိုက်တွန်းပါတယ်။တလအတွင်းမှာပဲလူကုန်ကူးခံရသူမြန်မာနိုင်ငံသားတရားထက်မနည်းရှိလာပြီးတဲ့နောက်အခုလိုတိုက်တွန်းလိုက်တာပါ။ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကရှင်းပြမှာပါ
။မြန်မာနိုင်ငံသားလူကုန်ကူးခံရသူတွေဖမ်းဆီးခံရတာတလအတွင်းမှာကိုပဲဒီအချိန်ထက်မနည်းရှိနေပြီဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥမင်းဦးက VOA ကိုပြောပြပါဗျာ
2019ရဲ့အစပြီးဒီလထဲမှာကိုကျွန်တော်တို့ရှင်းလင်းသိရဆိုလို့ရှိရင်၄ချိန်ရှိတယ်ဗျာအားလုံးပေါင်းလူရအခုဆိုလို့ရှိရင်အားလုံးတရားဝင်ကျင်ဖြစ်နေပြီခုနောက်ဆုံး39ယောက်ကလည်းဒီချုံပုံမှာပဲဒီကျွန်တော်ဗမာပဲအတန်းဆိုလို့ရှိရင်ဒါစင်းနိုင်တိုင်းနဲ့ဒီသက်သက်နဲ့ဒီကျောမှာအမိုင်ဖမ်းမိတာပဲဒါ30ရက်နေရ28ရက်နေရကျတော့10ရက်အဲ့ဒါကျတော့ပွဲသားတွေပါမိတာအဲ့ဒါလည်းခုနကကျွန်တော်ပြောတဲ့ချုံဖုံပိုင်းထဲမှာပဲ
ဇန်နဝါရီလ30ရက်နေ့ညကထိုင်းနိုင်ငံပကျွတ်ပရိကန်ခရိုင်ပွဲဆိုင်မြို့နယ်အတွင်းမှာတောလန်းကိုတုံးပြီးမြန်မာနိုင်ငံသား20ကိုတင်ဆောင်လာတဲ့လူမောက်ခိုးကားကိုအမှတ်156နေသားဆောင်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်တာကြောင့်ထိုင်းတောင်ပိုင်းမှာလူကုန်ကူးခံရသူတွေဖမ်းမိတာဟာအယောက်120ထက်မနည်းရှိနေပြီဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့နေကြားဆောင်ရဲတပ်ဖွဲ့346ရဲမှူးစီကြစ်ရဖို့ဦးဆောင်ပြီးလူဝင်မှုကြီးကြပ်ရေးဖွဲ့ဝင်တွေဟာမူရစ်သေးဝါနဲ့လူကုန်ကူးမှုတိုက်ဖျက်ရေးရက်60စီမံချက်ကိုအကောင်အထည်ဖော်တဲ့စစ်စီရေးလုပ်တဲ့အနေနဲ့ဇန်နဝါရီလ29ရက်နေ့ညနေပိုင်းမှာမဲဆောက်မြို့ပိုဖိုင်ကျေးရွာအုပ်စုအမှတ်နဲ့မှာဝင်ရောက်ရှာဖွေခဲ့ရမှာလူမောက်ခိုးသမားမြန်မာနိုင်ငံသားအသက်42နှစ်အရွယ်သူရထွန်းနဲ့မြန်မာနိုင်ငံသား94ယောက်ကိုဖမ်းဆီးခဲ့တယ်ဆိုပြီးထိုင်းအနာပိုင်းတွေကဆိုပါတယ်ဇန်နဝါရီလ22ရက်နေ့ကထိုင်းတောင်ပိုင်းမှာလူကုန်ကူးခံရသူတွေရဲ့ကားတိမ်းမောက်သွားခဲ့တာကြောင့်တေဆုံးသွားခဲ့တဲ့လူ၄ဦးနဲ့ပတ်သက်လို့နှစ်ဦးရဲ့မိသားစုတွေကသာအဆက်အသွယ်ရရှိပြီးတခြားလူတွေအဆက်အသွယ်မရတဲ့အတွက်သူတို့ရဲ့နေနာခြေကိစ္စတွေကအဆင်မပြေသေးဘူးဆိုပြီးအလုသမားရေးဆောင်ရွက်နေသူတွေကပြောပါတယ်မြန်မာတန်ယုံဘက်ကဒီကိစ္စကိုလိုက်လံဆောင်ရွက်နေပြီဆိုပေမဲ့အဲ့ဒီဒေတာကိုစင်းပြီးတရင်အချက်လက်ယူတာတွေကိုတတိချာချာလုံဆောင်ဖို့အားနည်းနေသေးတယ်ဆိုပြီးဦးမင်းဦးကထောက်ပြခဲ့ပါတယ်
။ခုနအတိုင်းဥပမာဆိုလို့ရှိရင်စိုက်ကနေစိုက်ရှိမယ်လေအလုပ်သမားရေးဌာနရဲ့နောက်ပြီးရဲ့အခါကျတော့ခုနကဟိုကျွန်တော်တို့ကောင်စင်အောင်ပိုင်းပေါ့လေအဲ့နှစ်ခုကဟိုဟန်ညင်ကြီးနဲ့အခုလိုမျိုးဒီနေတဲ့ဟာနဲ့ပတ်သက်ပြီးတော့ဆိုလို့ရှိရင်ဒါဘယ်လိုမျိုးလေးအရေးပေါ်ကိစ္စကကျွန်တော်အရေးပေါ်ကိစ္စကဘယ်လိုကန်တဲ့ဖြစ်ရှင်လဲဒါလေးကိုစီစဉ်ထားတင်တယ်ပေါ့ ternyata information sharing ada adalah siam mahu biar tanah tanah biar tanah tanah saya alam alat ini lagi ada luar bandar ane ni biar ekonomi ada di sini utama ada bopi dah biar.
Kamu tu lelaga, tanya ya tu le si bi, cungpo saya uji ye bo tanah mah kuda mukhani aja pepare, cungpo ye sekarang mah ya ini tengah inarai ni mana yang nama ye tersuje ya. Lupa sahne, tanya mah pelajar itu le selep tanah si asyik le lusu barai. Tanya orang bayi maro, natau sesi kuni dua mah, lupa aku kaya tu, natau dia mana tanah si kaya le sobi, lalu mah ye sahnya ni duriaga subarai. Natau sesi kuni dua top yang ni le, Amerika ni yang jaya wujud tanah ye, lupa aku mana pada te asyik kaza mah, ni mana yang aku sahji asyik, dia juga ni sozo asyik, dia tuh iko sotcha tamak hebarai, aku lomu. Tiaturiku asin shocha tamalaya raha. Lukong kumu padrao isanya nezo tamat chatiku. Apiewa apie miyao miyama asoya ka. Titaare lo sampuri mishira jang pite sobi asin khazare ma popya thawaare. Miyama nangandari nesasapi. Lukong kumu amyazong pite nire thayna nganguro. Tiaturu saongji asin ne ma tetuin tamat thaze pipaare shin.
Piyo edirinno mai ima pipaare. Agudaka le thayna nganga teitan dirindabuko tenja jamaare. ไทยในงานมิวโรบังกอมาลีดูนิยมุอเชนีตินิตจ้าสุวาลานิบีซาตินจอมองลียาจอกูปิทายาเรสินที่ยาวลานิบาวีดีเบียดนากูพิเศษเนี่ยนี่เนี่ยไทยอาณาบายนิกามองดูเมดโรยินนิโกลีเรมาลุตเต็มบีเวหิงานีเยรีพยานิบาเรอเชนีเรบลูชินีเดเลสุรากูจองนิงาสับบีเปียวเปียมาวะบังกอมิวโรมาพิปวานิเดลีดูนิยมุกาจามาเยตเวตโรสุยาราบา เราจะเล่นเป็นกองมือรถตัวงาสัตว์เป็นเจ้าเลี้ยงจอกูจะทำเรื่องต่อจากนี้ไปทำให้ลูกอนาคตนี้กับเรื่องงาจีนยังเก็บไว้ตอนนี้นาฬิกาสามีเลี้ยงดูยิ่งยามมือก็เป็นกองมือมาที่ดีตาตาสัวลากันรับบ้างเป็นกองมือรถช่วยมูเอสเวนความมองอารมณ์ที่เลี้ยงดูยิ่งยามมือเป็นตัวนักกูพิเศษมูตู้กูจันยันนี่ไปจับบาลูพี่นี่ไปเลยจะให้อยู่เฉยใช่ไหมถ้าไม่มีความหมายในการทำอ่ะอยู่เฉยก็ทำไม่ได้จันนั้นกูบ้ามันลูกสุดจริงบุลูขมิ้นรู้กับพี่ยินดาได้
ပြောကြပါလိမ့်ဦးမယ် တို့ ညီနောင်မှုကိုဖြည့်ဆင်းဖို့စိတ်ကူးတွေအကြံဉာဏ်တွေဘုရားစီရဲ့ဆိုတွေကျွန်တော်နဲ့လာပူးပေါင်းကြပါ ကျွန်တော်တို့ရဲ့အစီအစဉ်ကိုလာကြပါ ဒီပြဿနာကိုဖြည့်ဆင်းဖို့ကျွန်တော်ဥဆောင်ပြီးလုပ်နေပါတယ် ကျွန်တော်ကအကုန်လုံးကိုမသိနိုင်ပါဘူး ကျွန်တော့်ကိုအကြံခေါင်းတွေဝိုင်းပြီးပေးကြပါ
အခုလိုလေတုညဉ့်ညံ့မှုတွေဘန်ကောက်မြို့တော်မှာစိုးစိုးဝါးဝါးဖြစ်လာရတဲ့ဒိကကြောင်ရင်တစ်ခုကတော့မြို့တော်တွင်းသွားလာနေကြတဲ့မော်တော်ယာဉ်တွေကနေထွက်တဲ့အခုံးငွေတွေကြောင့်ပါပဲလေတုညဉ့်ညံ့မှုဆိုးဝါးတဲ့အခြေအနေကနောက်တစ်ပတ်တည်းအထိဆက်ပြီးတော့ရှိနေပြီပို့ပြီးတော့ဆိုးလာမှာကိုလည်းမြို့တော်အာဏာပိုင်တွေကစိုးရိမ်နေကြပါတယ်နောက်တစ်ပတ်ထဲမှာကတရုတ်နှစ်တစ်ကူးပွဲတွေရှိ ပြဿနာကိုဖြေရှင်းတဲ့အနေနဲ့ဘန်ကောက်မြို့တော်အာဏာပိုင်တွေမနေ့တုန်းကလှုပ်ဆောင်ခဲ့တာတခုကတော့ရေဘူးတွေတက်ဆင်ထားတဲ့မောင်းသူမဲ့ drone ယာဉ်တွေကိုလေထုထဲမှာလွတ်တင်ပြီးတော့ကောင်းဝင်ကနေရေတွေဖြန့်လာပါပဲ။ဒီကရက်ဒီဇင်ဘာလကစပြီးတော့ဘန်ကောက်မြို့ရဲ့ကောင်းကင်မှာညဉ့်ညမ်းတဲ့လေထုတွေတိတိတသာဖုံးအုပ်နေကြတာပါ။မော်တော်ယာဉ် exhaust pipe တွေကထွက်လာတဲ့မတန့်ရှင်းတဲ့အခိုးငွေတွေပါဝင်ဆက်ယုံအလုပ်ယုံတွေကထွက်တဲ့မိခိုးငွေတွေမိသွေးထင်းနေတဲ့ချက်ပြုတ်လုတ်ကင်လို့ထွက်လာတဲ့အခိုးငွေတွေနဲ့ဖုံမှုန့်တွေပေါင်းဆက်ပြီးလေရုညဉ့်ညမ်းမှုတွေဘန်ကောက်မြို့တော်မှာစိုးစိုးဝါးဝါဖြစ်ပေါ်နေတာပါအခုလိုလေရုညဉ့်ညမ်းမှုစိုးဝါးနေတဲ့ကာလအတွင်းစက်ရုံတချို့ကိုပိတ်ထားဖို့လဲထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာကစဉ်းစားနေပါတယ်မြို့တော်ရဲ့တာဝန်ကျလူသားတွေကရေကားတွေနဲ့လှေကားမြင့်နေပေါ်ကနေမိသက်ပတ်တွေတုံးပြီးတော့ရေဖြန့်နေတာတွေလည်းလုပ်နေပါတယ်အခြေအနေတွေကမထူးခြားဘူးဆိုလို့ရှိရင်စာတင်ကျောင်းတွေကိုနောက်တစ်ပတ်တည်းအထိပိတ်ထားဖို့လိုလိမ့်မယ်လို့လဲအာဏာပိုင်တွေကဆိုပါတယ်ဒါပေမဲ့အတန်းတင်ဆောင်မေးပွဲကနီးနေတာကြောင့်ကျောင်းတွေကြာကြာပိတ်မဲ့အရေးကိုမိဘတွေကစိုးရိမ်နေကြပါတယ
်ကိုကြော်လင်ပြောပြသွားတာပါမကြခင်မနေ့6နာရီခွဲနောက်ပိုင်းတင်ဆက်သွားမယ် VO ရဲ့အစီအစဉ်ဒီမှာတော့နိုင်ငံကသတင်းလွှာတဖို့အပြင်အင်္ဂလိပ်သင်ခန်းစာနဲ့အတူကျန်းမာရေးတိုင်းရင်သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။မြန်မ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်ဇ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ3240 48အပြင်လိုင်းလက်မီတာ190ကပါဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့နာနေခင်အင်္ဂလိပ်သင်ကန်းစာနဲ့တိုင်းရင်သတင်းလွှာအစီအစဉ်နားဆင်ရမှာဖြစ်တယ်လို့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာတော့
ဒီဘာပဲလို့လဲကျွန်တော်တို့ကအမည်လို့ဟာတဲ့ဒီအနေဒီပေါ်တော့ဆိုင်လက်ပန်းပဲဆိုင်လက်ဟန်ပြကြည့်ရမယ်လို့ဒီနေရာတင်ပြောတဲ့နေရာ
အာယုံကျော်အားနေတဲ့ပါကင်ဆန်ယောဂအကြောင်းရှင်းပြထားတာကိုမကြခင်နားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်အောင်နိုင်ငံတကာသတင်းလွှာတို့ကိုပြောပြခြင်းပါတယ်။အမေရိကန်သမ္မတဒိုနယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်ဦးတို့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲအတွက်ပြင်ဆင်မှုတွေလုပ်ဖို့အဖွဲ့တစ်ဖွဲ့ကိုစေလွှတ်လိုက်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုကဗုဒ္ဓဦးနေ့ကပြောကြားပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီး VOA သတင်းတော့စတီဗ်မေလာဆိုးမြို့တော်ကနေသတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြမှာပါ။
အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ထုတ်ပြန်အကြိမ်ထိပ်သီးဆွေးနွေးပွဲကို February လအကုန်မှာကျင်းပသွားဖို့မြောက်ကိုရီးယားဘက်ကသဘောတူလိုက်ပြီးဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကအမေရိကန် Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းမှာပြောကြားလိုက်ပါတယ
် That's the plan that's what the North Koreans have now agreed to it's what we've agreed to with them as well we'll do it some place
မြောက်ကိုရီးယားကအခုခါမှာဒါကိုသဘောတူလိုက်ပါပြီကျွန်တော်တို့ဘက်ကလည်းသဘောတူပါတယ်အာရှတိုက်ကတနေရာရာမှာကျွန်တော်တို့တွေ့ကြမှာပါ
ဒုတိယအကြိမ်ဆွေးနွေးပွဲကိုဘယ်မှာလုပ်မယ်ဆိုတာကိုတော့နိုင်ငံသားရေးဝန်ကြီးပေါမ်ပီယိုကမပြောခဲ့ပါဘူး။ဒါမဲ့လည်းဗီယက်နမ်နိုင်ငံမှာတွေ့ဆုံဆွေးနွေးကြမယ်လို့အတော်များများကတန်ကြားရှိနေကြပါတယ်။ခေါင်းဆောင်တို့ရဲ့ဆွေးနွေးပွဲအတွက်ပြင်ဆင်ဖို့သူ့အနေနဲ့အဖွဲ့တစ်ခုကိုဆေးလွှတ်ထားတယ်လို့လည်းနိုင်ငံသားရေးဝန်ကြီးပေါမ်ပီယိုကပြောပါတယ
်။ They're headed that way now to lay the foundations for what I hope will be a substantial additional step.towards the path
for the new way အတွက်အခြေခံအုတ်မြစ်တွေကိုချမှတ်နိုင်ဖို့သူတို့အဲ့ဒီကိုသွားနေကြပါပြီ။အဲ့ဒီအချက်ကပဲကိုရီးယားကျွမ်းကျင်မှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်သာမဟုတ်ပဲမြောက်ကိုရီးယားပြည်သူတွေနဲ့ပုံမူလှပတဲ့အနာဂတ်ကိုဥတီတဲ့အရေးပါတဲ့နောက်ထပ်ခြေလှမ်းတွေကိုလှမ်းနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်။ဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အွန်းတို့ဟာပြီးခဲ့တဲ့ဇွန်လကတော့စင်ကာပူနိုင်ငံမှာပထမအကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အဲ့ဒီဆွေးနွေးပွဲအတွက်မှာကိုရီးယားကျွမ်းကျင်မှာနျူကလ িয়ার လက်နက်လုံးဝဖြတ်သိမ်းရေးကိုဥတီလှုပ်ဆောင်သွားမယ်လို့မြောက်ကိုရီးယားခေါင်းဆောင်ဘက်ကပြောကြားခဲ့ပေမဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးလှုပ်ဆောင်နေတာတွေမှာတော့တိုးတက်မှုကအနည်းငယ်သာရှိခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မြောက်ကိုရီးယားနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိစ္စကတိုးတက်မှုရှိတယ်လို့ဆိုပါတယ်။ဒါမဲ့လည်းမြောက်ကိုရီးယားနိုင်ငံဟာသူတို့ရဲ့နျူကလ িয়ার လက်နက်တွေအားလုံးဖြတ်သိမ်းဖို့ကတော့ဖြစ်နိုင်ချေသိမ့်မရှိပဲနျူကလ িয়ার လက်နက်ဖြတ်သိမ်းဖို့အတွက်ကတိပေးထားတာတွေနဲ့သူတို့ဆက်ပြီးတော့လုပ်နေတာတွေကတခြားစီဖြစ်နေတယ်လို့အမေရိကန်ထောက်လှမ်းအကြီးအကဲ Dan Coats ကမကြသေးခင်ကပဲပြောကြားခဲ့ပါတယ်။အမေရိကန်ကတော့မြောက်ကိုရီးယားနိုင်ငံပေါ်မှာစီးပွားရေးပိတ်ဆို့မှုတွေဆက်လက်ထားရှိသွားမှာဖြစ်တယ်ဆိုပြီးတော့ပြောပါရယ်မြောက်ကိုရီးယားဆိုရကတော့နိုင်ငံတကာကမြောက်ကိုရီးယားနိုင်ငံအပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုပြန်လည်ရုပ်သိမ်းပေးဖို့တောင်းဆိုထားပါရယ်ဒါပြင် 1950 ကနေ 53 ခုနှစ်အထိဖြစ်ခဲ့တဲ့ကိုရီးယားစစ်ပွဲကိုလည်းတရားဝင်အဆုံးသတ်ဖို့တောင်းဆိုထားပါရယ်ကိုရီးယားနိုင်ငံသားစစ်ပွဲကိုတော့ 1953 ခုနှစ်ကအပြစ်ခတ်ရစဲရေးစာချုပ်နဲ့အဆုံးသတ်ထားတာဖြစ်ပါရယ်ခင်ဗျာ
တော်ရရှင်များရှင်ကချင်ပြည်နယ်မြစ်စုံဒေသမှာတည်ဆောက်မဲ့ရေအားလျက်စစ်စီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာဒါမှမဟုတ်ရင်လည်းတရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားပြန်ပေးတာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းမြမဆူရထိတန်းတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ပတ်ဝန်းကျင်နဲ့ဒေသခံလူမှုဘဝထိခိုက်မှာစိုးရိမ်မှုတွေကြောင့်ကန့်ကွက်မှုတွေကြုံနေရတဲ့မြစ်စုံစီမံကိန်းကြောင့်အစိုးရအပေါ်နိုင်ငံရေးထောက်ခံမှုနောက်တရုတ်နိုင်ငံနဲ့တန်တမန်ဆက်ဆံရေးစတာတွေမှာထိခိုက်စရာတွေရှိနိုင်တယ်လို့ယူဆသူတွေလည်းရှိနေပါဗျ။မြစ်စုံစီမံကိန်းကြောင့်ကြုံလာနိုင်ခြေရှိတဲ့နိုင်ငံရေးတန်တမန်ရေးအကျိုးဆက်တွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မတန်းပြန်စနေညVOA ရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ပါတယ်။အခုတော့နာနေခင်းအင်္ဂလိပ်သင်ကန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ကန်းစာကိုဒေါ်လလတန်ကပို့ချမှာဖြစ်ပါတယ
်ဒီကိမ့်နဲ့တင်ပြမယ့် idiom အသုံးကတော့
bad mouth
ဖြစ်ပါတယ်စာလုံးပေါင်းက b a d bad ကဆိုးတာမကောင်းတာMOUTH mouth ကပါဇက်ဆိုတော့စကရိုက်ကလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပါဇက်ကဆိုးတာမကောင်းတာပေါ့ရှင် idiom အဓိပ္ပာယ်ကလည်းခက်ဆင်းဆင်းလို့ဆိုရပါလိမ့်မယ်သူများအကြောင်းမကောင်းပြောတာနှိမ်ပြောတာကဲ့ရဲ့ပြောတာအတင်းပြောတာဆိုရင်ဒီအသုံးကိုရည်ညွှန်းပြောလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary bad mouths her husbandEverywhere. So he got fed up and is planning to divorce her.
Mary ha, tu amyo ta ye atin go niya da ga ma lite pyo ni da be. Da chang le tu amyo ta ga sait goun pi do khu ro kwa shin mu pyin sin ni bi le lo ji be ya ba le. U ma go naw ta khaw na sin ji cha ya aw.
Mary bad mouths her husband everywhere. So he got fed upand is planning to divorce her.
အတင်းပြောမယ်။သူများအကြောင်းမကောင်းပြောမယ်။ကဲ့ရဲ့ပြောဆိုမယ်ဆိုရင်ဘယ်လိုပြောမလဲ?
Bad mouth.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လလသန်ပို့ချတဲ့ idiom သုံးအင်္ဂလိပ်သင်ကန်းစာကိုနားဆင်ရပြီးခုတစ်ခါတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာ။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာပါကင်ဆန်ကောအာယုံကျော်အာနေပြီးလှုပ်ရှားမှုတုံဆိုင်တဲ့ယောဂအကြောင်းကိုတင်ပြထားပါတယ်။တုံတာတောင့်တာနှေးတာအဲ့ဒီစတဲ့ယောဂလို့ပြောစမှတ်ပြကြတဲ့ခြေလက်တုံကြွက်သားတောင့်လှုပ်ရှားမှုနှေးလာတဲ့ဒီပါကင်ဆန်ယောဂဟာတက်ကြီးပိုင်းမှာတစုံတရာအဖြစ်များတယ်လို့ဆိုပါတယ်။ဒီယောဂဘာကြောင့်ဖြစ်ရပြီးဖြစ်လာရင်ဘယ်လိုလက္ခဏာတွေပြသသလဲဘယ်လိုကုသနိုင်ပါသလဲ။ဒီအကြောင်းတက်ကြီးရွယ်အိုနဲ့အုံနှောက်ယောဂအုံနှောက်အာယုံကျော်ဆိုင်ရာအထူးကုပမောက္ခဒေါက်တာတန်းဝင်းညွန့်ကိုကိုဝင်းမင်းမေးမြန်းတင်ဆက်ထားပါတယ
်။ Okay, သတိရေုံနဲ့အုံနှောက်နဲ့အာယုံကျော်ယောဂဆိုင်ရာအထူးကုဆရာဝန်ကြီးနဲ့ပမောက္ခဒေါက်တာတန်းဝင်းညွန့်ခင်ဗျာ။ကျွန်တော်တို့ဒီပါကင်ဆန်လို့ခေါ်တဲ့အသက်ကြီးလာတဲ့အချိန်မှာပေါ့နော်။ဒီအာယုံကျော်တွေအာနေပြီးတော့လှုပ်ရှားမှုတွေတုတ်ဆိုင်တဲ့ဒီတုံတောက်နှေးလို့လည်းခေါ်တဲ့ယောဂနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာကြ
ီး။မြန်မာပြည်မှာတော့တက်တူတာပေါ့နော်။ဒါပြီးလိုက်တာမရှိတဲ့ဥပဒေလို့မရပါဘူး။ဒါပေမဲ့ဟိုနားမငယ်နေရစတန်ရတော့ပြဿနာရှိနေတဲ့ဒိမ့်မှာ150လောက်ရှိကောင်းရှိတာ
။ဟုတ်ကဲ့ဆရာ။ဆိုလိုတာတော့ဒီတစုံတရာတော့ဖြစ်နေတဲ့အနေအထားပေါ့ဆရာနော်။အဲ့ဒီခါကျတော့ဆရာကြီးဘာကြောင့်မလို့ဒီယောဂကအဓိကဖြစ်ရလဲဆရာကြီးဖြစ်ရတဲ့အကြောင်းရင်းသိလား
အဓိကကတော့တတမတ်တမရှိပါဘူးဘုနာရောဆရာတို့ဒီဒီလေးတကြီးပြည့်စီရောဘုနာမှာရှိတဲ့ဒီဟိုဆိုင်တဲ့ဝိုင်းနဲ့ပြန်မှရှိတဲ့အဲတတမတ်မှာလည်းပြည့်စင်နေရပေါ့မှာစင်နေတဲ့ဆက်ချင်းတွေရှိတာဘာကိုဘာလာ
ဒီ
ပေါ်မင်းတို့အစ်ကန်ကိုလင်းရဲ့လို့
ဓာတုပစ္စည်းတွေပါဆရာဘုန
ာကတော့တော့တယ်သူတို့ဆောင်နေအားလေးတွေပေါ့နော်အဲ့ကောင်လေးကြီးနေဝါဒီလိုဒီမင်းတော်နေပါတယ်။ဘင်းရဲ့တသမမတ်ဘာလို့လဲဒီကနေအရင်မှာအဲ့ဒါ200ဒေါ်လာလောက်ပဲပြောလို့ပြည့်တဲ့ဒီကဘောဆိုတော့ဒီလိုပြောရမှာတော့ trader area ပေါ့နော်။တခြားအလား area ဒီမှာဒီကနေပါအဲ့ဒီမင်းဆိုတာနေပါလေ။ဘာကြောင့်နေပါလားတော့ဒီကဒီမှာပြောလို့မရပါဘူး။ဒါပေမဲ့ဒီကဒီ site ကိုအဲ့ဒါ WGC ဒုံသာတက်ဆီ site တို့အားရဒုံသာကိုနာမည်ငယ်နေတူရလေဓမ္မနဲ့မှာပို့ဖြစ်တယ်ပေါ့နော်ဒီကြည့်နိုင်ပို့ဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ဆရာရေဒီယောဂဖြစ်လာပြီဆိုရင်သိနိုင်ဖို့အတွက်ဆရာရေဘယ်လိုလက္ခဏာတွေကိုစောင့်ကြည့်ဖို့လုပ်မလဲ
တုံတောင့်နေဓမ္မလို့စတုံတာပေါ့နော်တစ်ဖက်တည်းပဲတုံတာမှာညာစီညာလက်ဒီဒီလက်အဲ့လို ဆုံးမယ်တုံနာတဲ့အင်းကြီးနဲ့လည်းရက်စင်ချော်မှာပေါ်လာပေါ့ရက်စင်နာမည်နဲ့တုံနေတာပေါ့နော်အဲတုံမယ်အပိုင်းကတောက်လာတော့ဒီနေ့တောင်လက်ချော်ဟာခင်မယ်ခိုင်းရကုန်းနဲ့ဆောင်မယ်အဲ့နောက်ဆုံးလည်းတာမန်တော်ရတော့ဒီနေ့ရက်ကတည်းကလည်းပေါ့ဒီနေ့ဒီသားလို့စကားပြောတဲ့ဆရာကတုံမဲ့နေတာပေါ့နော်သူရှိရကြပါလေဘောလုံးကတောင်းပြီးတော့နေတာဒီဘာပဲလို့လည်းပြောလို့လည်းကြည့်အောင်မြင်လို့ဟာတဲ့ဒီအနေဒီပေါ့နော်ဆိုင်လည်းပန်းမယ်ဆိုင်လည်းဟန်ကြည့်ရမယ်လို့ဒီနေ့တင်ပြောတဲ့နေရာပြောတာဒါပါတော့ခြေတစ်ဖက်တန်းတဲ့ဆိုရင်ခြေတစ်ပါးတွေကကျေရမယ်တချို့ကဒီကနေချော်ပြရတယ်အဲ့လိုမျိုးကိုအချင်းနဲ့ကြွားရရကုန်တောင်းတာဘယ်လိုမှလက်ချောင်းအကတည်းကလေးပေါ့နော်
ဟုတ်ကဲ့အဲ့တော့အခုလိုအစာပိုင်းလက္ခဏာတွေအပြင်ဒီတုံတောက်နေပါဆရာနော်လှူရှားမှုနဲ့ပတ်သက်ပြီးတော့နောက်ထပ်ရောဆရာကြီးနောက်ဆက်တွဲဖြစ်လာနိုင်တဲ့လက္ခဏာတွေရှိသေးလား
ဩအဲ့ဒါနောက်ဆက်တွဲပါနေတော့အများကြီးပါပဲအဲ့ဒါပြင်စကားပြောရတာဖြစ်တာပေါ့နော်စကားပြောတဲ့ချက်ပါလိမ့်ကြလို့တောင်းနေတယ်အဲ့ဒါကိုလည်းတောင်းလို့တယ်ဒါပေါ်လဲတန်တရားဘလုံးမထူးအပြီးမသားပေါ့နော်ဒီချားတဲ့ကံလဲကျဲအီးဒီမလာညာအိဒက်ကမှာစီဒီလီမြာစီဒီပါမတာဘူးကျောင်းနဲ့မပူတော့ဘူးတကူရင်းတော့ပါကျန်တော့ဒီရလာအိမ်ကြီးကချောင်းဒီလိုချောင်းချောင်းတာပေါ့တော့ဒီကြလာမကောင်းတဲ့ဆုံးမောင်ကြီးအရာကဲတန်တန်တို့အဲ့ဒီကအနန်မူတာကွာတော့ပေါ့အဝင်းချုပ်မယ်ဒါပြောကြလာကြစီဒက်ကြလာမယ်ဟလာဒီလိုဆဲလာကိုပြင်းရှင်နေရတာလည်းစီဒက်ကြမယ်အဲ့ဒီကြရမှာမှန်ညာနေချင်တာဘုံကြလာပဲကြလာရင်ဒီကံဒီညာချောင်းနဲ့ကိုယ်နဲ့အဲ့လိုကြိုက်မှညမှာကြည့်တာဟောဒီမင်းချလို့ပြောတယ်လားပညာ memory ပြောရတဲ့ယောဂတွေပေါ်လာမယ်အဲ့ဒီကဒီရဲ့ဒီကူကလည်းလိမ့်သွားတာတော်တော်ကြီးခက်လာအဲ့ဒီကကျတော့လက်ချက်တော့မှပုံနေတာပေါ့နော်ပုံတော့တော့မှရှိတယ်အဲ့မှာစက်ပြီးပေါ်အလေးကြလာမယ်အဲ့ဒီကတော့အပိုင်းလက်ကြလာတဲ့ယောဂပေါ်တယ်ယောဂဒီလက္ခဏာတွေပူပြီးတော့ရှိစုလာပြီးတော့အဲ့ဆားလိုက်တဲ့တခါဒီဘတ်ဂျမန်ဘတ်ဂျမန်ပြအလူစဉ်းစားလိုက်ပေါ်လာပါ
ဟုတ်ကဲ့ဆရာကြီးဒီအစာပိုင်းမှာဒီလှုပ်ရှားမှုတုံတောက်နေဖြစ်ရကနေပြီးတော့နောက်ပိုင်းမှာဒီပုံမှန်ပေါ့နော်ဒီနေ့ဒီဟာလှုပ်တဲ့ဒီစားသောက်ဝင်သွားစီးသွားကိစ္စတွေပါထိခိုက်လာပြီးတော့နောက်ဆုံးမှာဒီမှတ်ဉာဏ်တွေပါနော်ထိခိုက်လာနိုင်တဲ့အတွေ့စောစောစီးစီးခုနကလက္ခဏာတွေပေါ်လာတဲ့အချိန်မှာသက်ဆိုင်ရာဆရာဝန်နဲ့ပြသတင်တာပါဆရာနော်
ဟုတ်ပါရဲ့မမပဲဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဆရာကြီးအခုလိုဒီဆရာဝန်နဲ့ပြသတဲ့အချိန်မှာပေါ့နော်အစာပိုင်းယောဂလက္ခဏာတွေဖြစ်လာအချိန်မှာအဲ့ဒီထက်ထပ်မဆိုးသွားအောင်ကုသနိုင်တဲ့အနေထားရှိလားဆရာကြီ
းရှိပါတယ်ဆရာဝန်ပြောတဲ့စီမမှန်တော့ပေါ့နော်ဒီကင်းကနေလို့အဲ့ဒါလေးတော့ဆိုရပါလားဆရာကဒီကဒီကကချာလာနေပြီဒီမှာဥပမာကြီးဆယ်လီရဲ့မဲလာနေပြီမဲလီယောဂပူဆိုးလာနေပြီပူဆိုးတာကံအောင်ဆိုကြောစီပူပြောလို့လာတာပေါ့ဥပမာပြောရင်ပထမနှစ်မှာပဲစီးရစလုံးလုံးလို့ပဲ။ဆံဒီငါချမ်းကြရဲစီးစလုံးလုံးလို့ပြောလို့ဒါမှာပေါ့နော်
။ဟုတ်ကဲ့ဆရာကြီးလုံးဝပြောက်ကင်းအောင်တော့မကုနိုင်ပဲနဲ့ဒီဖြစ်လာတဲ့လက္ခဏာတွေပေါ့နော်။တက်တာအောင်နဲ့ပုံမဆိုးအောင်ထိန်းပေးသွားတဲ့သဘောပေါ့ဆရာနော
်။ဩော်ဟုတ်ပါတယ်ဟုတ်ပါတယ်။
ဟုတ်ကဲ့ဆရာကြီးနောက်ကာကွယ်နိုင်တဲ့အနေအထားရှိလားဆရာ
။ဒီကများတော့ဒီ EDA တက်တဲ့ဘာမှအကြမ်းမတူရဲ။အိမ်မဆယ်လေးဒီကြီးရောရောကပေါ့။အတူကိုပြစ်စီတဲ့အားတွေနိုင်လို့ရှိပါတယ်။အဲဒီကအော်လေမပြောရင်တော့ဒီလိုလေဒီဖက်ရှင်အုံးတော့ရောင်းတာလေအလားကီမီကယ်ကြီးတည်တာတို့
ဓာတုပစ္စည်းတွေပါအ
ဲ့ဒါတွေပြည်ပြီးတော့လျှောက်လို့ခိုင်းတော့ရပါတယ်ဆရာဇင်ဘောကဒီလိုမလိုပဲတဲ့ကျွန်တော်ဥပမာပေါ်လေဇင်ဘောအမှုကြီးကြီးတွေအလားဘာလို့စိတ်ပိုင်းဆိုင်ရာဒီအကြာကြီးဆောက်ထားတယ်အမှုကြီးကတော့ဒီလက္ခဏာတွေပေါ်တယ်အဲ့ဒီမျိုးတွေတော့ဝဲထားရင်တော့ဒီလိုကောက်ွက်ပြီးသားဖြစ်တာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ကျွန်တော်နာမပဲကစစ်တဲ့တဲ့မင်းလေးရောလာတော့အပြည့်အဒီ family ဒီသားစုကဘာတွေမလုပ်ရောမြားလာပါဒီမှာလည်းစစ်တဲ့ကြခုလည်းကျွန်တော်ပြန်ရလေပေါ့အစီလေးမှမတန်ဒီငယ်လေးလို့ရပါတယ်ဒီမှာကျောင်းပြပြီးတော့ဒီပတ်သက်ကမှလည်းလေစီစီရီယာဟိုကောရဇင်ဘောကနိမတ်တေမတ်ဒေဘာအဲ့တော့ပြန်စစ်တာကစားတာနဲ့တော့ဒီလိုပတ်တယ်မှာအဲ့ဒါကတော့လူကြီးစားပြီးတောင်းစီရနေတယ်ပဲပါတယ်။အကောင်းလာတော့ဒီကြီးကြီးတက်တက်ရောင်းရင်တော့ဒါပေါ်အစီအစဉ်ကာဗွန်နိတ်တူဝတာလား။ဘုံမစား
ဆိုတာဆိုတာရေပါဆ
က်။အဲ့ဒါမင်းမင်းအစီအစဉ်အဲ့ပါရတဲ့အဲ့လိုရောတော့ဦးဝင်နေတဲ့စိတ်သွား။ဒီကအစွမ်းပြတာပေါ့။မစီရနေတယ်ပဲပြတယ်။အဲ့ဒီတောင်းပြီးစနစ်ကလည်းလိုပါတယ်။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးအခုတခါတော့ တိုင်းရင်းသတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းခြေဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တင်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲကြောင့်ရသေးတောင်မြို့နယ်သမီးလာကြေးရွာသားတို့ထိခိုက်ဒေဆုံးမှုရှိခဲ့ပါတဲ့မြေဆုံရေကာတာစီမံကိန်းပြန်လည်လှုပ်ဆောင်မယ်ဆိုတဲ့သတင်းတွေထွက်ပေါ်ပြီးကန့်ကွက်မှုတွေလည်းရှိလာနေရဆိုတာနဲ့ NCA နဲ့ပတ်သက်ပြီးတော့တပ်မတော်နဲ့တိုင်းသားအဖြစ်ရအဖွဲ့တို့ကြားအမြင်မတူမှုတွေရှိလာတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်ပါရှင်သတင်းတွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ရတိတောင်မြို့နယ်တမိလှကျေးရွာအနီးရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားတိုက်ပွဲတွေကြောင့်ကျေးရွာအတွင်းလက်နက်ကြီးလက်နက်ငယ်ကြီးစံတွေကြားရောက်ခဲ့ပြီးရွာသားတချို့ထိခိုက်မှုရှိခဲ့သလိုလက်ဝတ်ရွှေထည်တွေအပါအဝင်ငွေကျပ်သိန်း20ကျော်ပျောက်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဇန်နဝါရီလ26ရက်နေ့နနက်ပိုင်းကတိုက်ပွဲကြောင့်ခုနှစ်နှစ်အရွယ်မောင်စိုးနိုင်ဦးခေါင်းမှလက်နက်ကြီးအစထိမှန်ခဲ့တဲ့အတွက်သေဆုံးသွားခဲ့ပြီးအမျိုးသမီး2ဦးလည်းကြီးစံထိမှန်ခဲ့တယ်လို့ကျေးရွာသား3ဦးလည်းရိုက်နှက်ခံရတဲ့အတွက်ရေသေးတောင်ဆေးုံမှာဆေးကုသမှုခံယူနေရပါတယ်ရေသေးတောင်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးတန်းနိုင်ကတော့သမီးလှကျေးရွာကိုသွားရောက်ခဲ့ပြီးရွှေနဲ့ငွေအပါအဝင်ပျောက်ဆုံးသွားတဲ့စည်ရင်းတွေကိုပြုစုထားတယ်လို့အခုဖြစ်ရတွေကိုတပ်မတော်ကြီးကဲရီထမတင်ပြသွားမှာဖြစ်ပြီးလွတ်တော်မှလည်းအစိုးတင်တွင်းဖို့စီစဉ်ထားတယ်လို့ပြောပါတယ်တပ်မတော်အနေနဲ့ရွာသားပိုင်ရွှေငွေတွေကိုတပ်ဖက်ကယူဆောင်သွားတာမရှိဘူးလို့တပ်မတော်တတိမှန်ပြန်ကြားရေးအဖွဲ့ကမီဒီယာတွေကိုပြောဆိုထားပါတယ်
သမရဦးသိန်းစိန်လက်ထက်ရပ်ဆိုင်ခဲ့တဲ့မြစ်ဆုံရေကာတာစီမံကိန်းကိုအမျိုးသားသင်္ဘောကစီဘွဲ့ချုပ် NLD လက်ထက်မှာပြန်လည်လှုပ်ဆောင်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးနောက်ပိုင်းမြစ်ဆုံကပြောင်းရွှေ့ခံဒေသခံတွေပါရာရေးကောင်းဆောင်တွေနိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုဖွဲ့စည်းတွေကစီမံကိန်းသာဝရရပ်ဆိုင်ပြီးတောင်းဆိုနေကြပါတယ်။ကချင်လူမှုဖွံ့ဖြိုးရေးဖွဲ့ MJ ကတော်ကြာခွန်ကတော့မြစ်ဆုံစီမံကိန်းကြောင့်စီမံကိန်းဧရိယာထဲမှာပါဝင်တဲ့ကျေးရွာကဒေသခံတွေရဲ့ဆုံးရှုံးနေနိုင်မှုတွေဟာအစာထိုးမရအောင်ရှိနေပြီးစီမံကိန်းနဲ့ပတ်သက်ပြီးဒီကနေ့ချိန်ထိအစိုးရဆက်ဆက်ကပွင့်လင်းမြင်တာမှုမရှိတာကြောင့်ဒီစီမံကိန်းကိုသာဝရရပ်ဆိုင်သွားတဲ့အထိကြိုးပမ်းသွားမယ်လို့ပြောပါတယ်။မြစ်ဆုံရေအားလှည့်စစ်စီမံကိန်းကိုလုံးဝကောက်ွက်ကြောင်းနဲ့ရှေ့ဆက်လှုပ်ဆောင်သွားမယ်ဆိုရင်တနင်္ဂနွေလုံးအတိုင်းအတာနဲ့ကန့်ကွက်ဆန္ဒပြပွဲတွေပြုလုပ်သွားမယ်လို့ဇန်နဝါရီလ29ရက်နေ့ကရန်ကုန်မြို့တော်ခမ်းမရှိမှာပြုလုပ်ခဲ့တဲ့မြစ်ဆုံစီမံကိန်းကန့်ကွက်ဆန္ဒပြပွဲကခေါင်းဆောင်တွေကပြောဆိုပါတယ်
ဖေဖော်ဝါရီလ12ရက်နေ့ပြည်ထောင်စုနဲ့နောက်ဆုံးထားပြီးနေကြွန်ထားတဲ့တပ်တွေအလုံးစုပ်ပေးရမယ်ဆိုတဲ့တပ်မတော်ရဲ့ထုတ်ပြန်ချက်တွေဟာတစ်ဖက်သက်ဆွဆွဲချက်တွေဖြစ်တဲ့အတွက်လှုပ်ဆောင်ဖို့အဆင်ပြေကြောင်းရှမ်းပြည်တပ်မတော် RCSS SSA အတွင်းရင်းမှုနဲ့ဗိုလ်မှူးကြီးဆိုင်ငွန်းကပြောပါရယ်ဇန်နဝါရီလ29ရက်နေ့ကနေ29ရက်နေ့အထိကျင်းပတဲ့ဂေဒါတပ်သား250ကျော်တက်ရောက်တဲ့ဌာနချုပ်အစည်းအဝေးကနေဆုံးဖြတ်ချက်ချခဲ့တာပါဇန်နဝါရီလ25ရက်နေ့ကတပ်မတော်တည်င်းမှန်ပြန်ကြားရေးကတိုင်းနာလက်နက်ကင်တပ်ဖွဲ့အသီးသီးအတွက်တတိပေးချက်တွေထုတ်ပြန်ထားတဲ့နောက်တနင်္ဂနွေလုံးအပြစ်ရထားတဲ့ RCSS SSE အတွက်နေဂျွန်နာရီသဘောတူညီချက်မလိုက်နာတာတွေအထူးတတိပေးထားတာတွေ့ရပါတယ်
ချင်းမြင့်နယ်ဆွေရကနေဟန်ခါမြို့ပြစီမံကိန်းအတွက်မြို့ဧရိယာမြေကွက်28000ဧကနဲ့မြို့ပြဧရိယာမြေကွက်900သိုးချက်နေမှုကိုကန့်ကွက်တဲ့အနေနဲ့ချင်းတောင်တို့လယ်ထမား200ကျော်ကဇန်နဝါရီလ25ရက်နေ့ကစီတန်းလှည့်လည်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်မြို့ပြစီမံကိန်းအကောင့်တွေဖော်ဆောင်ရေးအတွက်ချင်းမြင့်နယ်ဆွေရရဲ့လှုပ်ဆောင်မှုဟာပွေလင်းမြင့်တာမှုမရှိတဲ့ပြင်ဘိုးဘွားပွားမြေပိုင်ရှင်တွေနဲ့လည်းဆွေးနွေးညှိနှိုင်းမှုမရှိတဲ့အတွက်အခုလိုဆန္ဒဖော်ထုတ်ရတာဖြစ်တယ်လို့စန္ဒဖော်ထုတ်မှုကိုဥဆောင်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါ်စာတလန်းကပြောပါရယ်ဟာခါမြို့ကိုမြို့တော်အင်ကာရညီညွတ်ဖို့နဲ့အိမ်မြေကွက်မရှိသူတွေအတွက်ရည်ရွယ်ပြီးမြို့ပြစီမံကိန်းကိုအကောင့်တယ်ပေါ်ဖို့စီစဉ်ဆောင်ရွက်နေတာဖြစ်တယ်လို့ချင်းမြင့်နယ်ဆိုရဖွဲ့ကနေပြောဆိုထားပါရယ်
လာမည့်တပူရဲလာပြည့်ကျော်တည့်ရက်ဖေဖော်ဝါရီလ20ရက်နေ့မှာကြာရောက်တဲ့52ကြိမ်မြောက်မွန်အမျိုးသားနေ့ဗဟိုကျင်းပရေးအတွက်ပြည်တော်စုတိုင်းနိုင်ရေးဝန်ကြီးကငွေကျပ်35သိန်းထောက်ပံ့ခဲ့တယ်လို့သိရပါတယ်ဇန်နဝါရီလ21ရက်နေ့နေ့လယ်ပိုင်းကပြည်တော်စုဝန်ကြီး နိုင်တက်လွင်အမှုပြုတဲ့ဌာနဆိုင်ရာအရာရှိတွေနဲ့မွန်အမျိုးရာနှင့်ကျင်းပရေးကော်မတီဘ ഹു ဥက္ကဋ္ဌနိုင်စိုးသိန်းဦးဆောင်တဲ့အဖွဲ့ဝင်တို့တွေ့ဆုံစဉ်မှာပေးအပ်ခဲ့တာဖြစ်ပါတယ်။မွန်အမျိုးရာနှင့်ဘ ഹു အခမ်းအနားကိုပဲခူးမြို့ရွှေမော်တော်ဘုရားယင်ပြင်မှာလာမဲ့ဖေဖော်ဝါရီလ20ရက်နေ့ကစတင်ပြီး၃ရက်တိတိအခမ်းအနားကျင်းပသွားမှာဖြစ်ပါတယ်။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။စစ်ကတိုက်ခိုက်မှုရစဲရေးနဲ့ထာဝရငင်းချမ်းရေးအတွက်ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ကတပ်မတော်ကတတိပေးချက်ထုတ်ပြန်လာတာဟာတိုင်းနာလက်နက်ကိုင်အဖွဲ့အစည်းတွေကိုဂုံတိတ်ခါထိခိုက်စေတယ်လို့တိုင်းနာခေါင်းဆောင်တချို့ကယူဆကြပါတယ်။တပ်မတော်နဲ့အပြစ်ရအဖွဲ့တွေကြား NCA နဲ့ပတ်သက်ပြီးတော့အမြင်မတူမှုတွေရှိလာနေခဲ့တာပါ။မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။
တမတော်ရဲ့ထုတ်ပြန်ချက်တွေဟာတနိုင်ငံလုံးပြစ်ခတ်ထိုက်ခတ်မှုရက်ဆက်ရေးသဘောတူညီချက် NCA စာချုပ်ထဲမှာတစ်ဖက်အဖွဲ့အစည်းရဲ့ဂုံတိတ်ခါညှိနှိုင်းစေတဲ့အပြော့အစုပြုမှုတွေကိုရှောင်ရှားရမယ့်ချက်တွေပါရှိနေတယ်လို့လည်းကရစ်မျိုးသားစည်းရုံး KNU ထွေထွေတွင်းရင်မှုဗဒိုစောတာသူမှုကအခုလိုပြောပါတယ်
။ KNU အနေနဲ့ NCA ပေါ်မှာမနဲ့ခိုက်ခိုက်မမရပ်တည်ပြီးတော့ NCA ကောင်းတယ်မှုကျွန်တော်စူးစမ်းနေတယ်။ဒါပေမဲ့ဒီ NCA ဟာနှစ်ဖက်လုံးကလက်ခံတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ဖြစ်လာအောင်လုပ်မဲ့ dialogue process တစ်ခုကပျောက်နေပါတယ်အဲ့ဒါကိုရဖို့အတွက်ကျွန်တော်တို့ဟိုဆက်လက်ပြီးတော့အစိုးရနဲ့တပ်မတော်ပဲဆိုင်ရာခေါင်းဆောင်များကိုဆက်လက်ပြီးကျွန်တော်တို့တောင်းဆိုသွားမယ်ကျွန်တော်တို့ဒါကိုဆွေးနွေးညှိနှိုင်းချင်တယ်ကျွန်တော်တို့နှစ်ဖက်ကြားမှာကွာဟနေတဲ့မတူညီတဲ့အဓိပ္ပာယ်ဖွင့်ဆိုမှုတွေကျွန်တော်တို့ကြော်ရွားနိုင်မှာဖြစ်ပါတယ
်တပ်မတော်ရဲ့တတိပေးထုတ်ပြန်ချက်ထဲမှာ NCA လက်မှတ်ရေးထိုးပြီးတဲ့ KNU အဖွဲ့ဟာစစ်ကြေးကောက်ခမှု2ကြိမ်တပ်မတော်ကိုချောင်းမြောင်းပစ်ခတ်မှု9ကြိမ်ကမ်းမိုင်းဖြစ်စဉ်နှစ်ကြိမ်ပြီးခဲ့တဲ့တလအတွင်းမှာပြုလုပ်ခဲ့တယ်လို့လည်းပြီးခဲ့တဲ့ဇန်နဝါရီ25ရက်နေ့မှာထုတ်ပြန်ထားသလိုအချို့သောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကလည်းဖြစ်စဉ်နဲ့တကွဖော်ပြထားတာပါ။နေမြေကျော်လွန်လှုပ်ရှားနေကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဟာမိမိတတ်မှတ်နိုင်မည့်အတွင်းတို့2019ခုနှစ်ဖေဖော်ဝါရီလ12ရက်နေ့နောက်ဆုံးထားပြီးဆုတ်ခွာကြဖို့တတိပေးလူကြောင်းနဲ့မလိုက်နိုင်ဘူးဆိုလို့ရှိရင်လောက်သွားရမယ့်အစီအတွေရှိတယ်လို့သမတော်ပြောခွင့်ရဘူမူကြီးဇော်မင်းထွန်းကအခုလိုပဲပြောသွားပါတယ်
ကျွန်တော်တို့ဒီ2020ပြည်နယ်မှာငင်းငိုင်းမဖြစ်ပြောင်းလုပ်မယ်လို့တန်လိမ့်တန်ချပြီးသားပါ။ငင်းငိုင်းတဲ့လုပ်ငန်းရှင်တွေလည်းရှိတယ်။ပြည်ပထုတ်ပြန်ချက်တွေကမလိုက်နိုင်ဘူးဆိုရင်လုံးသွားမယ်အဆင့်ကြီးရှိပါလိမ့်မယ်။ဒီအဆင့်ကြီးအတိုင်းကျွန်တော်တို့ကလုပ်ရပါလိမ့်မယ
်။မကြာခင်မှာအစိုးရနဲ့တမတော်တို့ကိုတီးသားငင်းချမ်းရေးဆွေးနွေးဖို့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့စီစဉ်ထားပြီးဖြစ်ပေမဲ့လည်းဆွေးနွေးဖို့ဆွေးနွေးဖက်ချင်းချင်းတမတော်ကအခုလိုလူသိရှင်ကြားထုတ်ပြန်လာတဲ့အပေါ်မှာမိမိတို့ခေါင်းဆောင်တွေမှာဆွေးနွေးစရာရှိတယ်လို့လည်း RCSS အကြောင်းပေးပုဂ္ဂိုလ်ဦးခွန်စီကအခုလိုပြောပါတယ
်ဆွေးနွေးဖက်ချင်းချင်းအကြောင်းကြားမှာကိစ္စဖြစ်အဲ့လိုမျိုးအကြောင်းမကြားတဲ့တခါလေးလူသိရှင်ကြား statement ထုတ်တာဒါတင်တော်လားမတင်တော်ဘူးလားဆိုတဲ့သူတို့အကြောင်းကြားရေးသူတို့ကဆွေးနွေးနေကြတယ်
အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားရပ်တန့်နေတဲ့ငင်းချမ်းရေးဖြစ်စဉ်ကိုလာမယ့်ဖေဖော်ဝါရီလအတွင်းမှာဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အလို့တဘောဆွေးနွေးမှုတွေပြုလုပ်နေစေမှာပဲသမ္မတော်ရဲ့အခုလိုသတိပေးထုတ်ပြန်ချက်ထွက်ပေါ်လာတဲ့အပေါ်မှာရိုက်ခတ်မှုတွေဘယ်လိုရှိလာမလဲဆိုတာကိုဆက်လက်စောင့်ကြည့်သွားရအောင်မယ်လို့နိုင်ငံရေးအကဲခတ်သူတွေကယူဆနေကြပါတယ်ရှင်
ဆက်ပြီးတော့ထိုင်းနိုင်ငံသာသနာတော်ပြန်ပွားရေးနဲ့ဒေသနာပြန်ကြားရေးကော်မတီအဖွဲ့ကနေအာရှတလွာကပရာဟိတလှုပ်ဆောင်သူလူပုဂ္ဂိုလ်အဖွဲ့အစည်း900ကျော်ကိုစံပြပုဂ္ဂိုလ်အဖြစ်ငကားအဝတ်ငကားစုချီးမြှင့်ခဲ့ရမှာတန်ငါတော်5ပါးအပါအဝင်မြန်မာနိုင်ငံသား10ဦးအနက်ရှမ်းပြည်နယ်တောင်ပိုင်းနမ်ဆန်မြို့နယ်ကပန်လန်းဆိုင်ပြည်သူစစ်တပ်ဖွဲ့ခေါင်းဆောင်ဦးစစ်လန်းဆိုင်ဟင်းပါဝင်ပါတယ်။မူရင်းစေဝါနဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေတဲ့ပြည်သူစစ်ခေါင်းဆောင်ကိုဘာကြောင့်အခုလိုမျိုးစုချီးမြှင့်ပါသလဲနမ်ဟောမ်ကနေမင်းမြန်ရာမှာဦးဆက်လျန်းဆိုင်ဟင်းကရှမ်းဘာသာနဲ့အခုလိုမျိုးစပြောပါတယ်
။စောက်ခုနော်ခမလာဘူထတဲ့ကတူနာဘောင်ခါမဝပေါ်ကစီပေါ်နဲ့
တောင်ကြီးမြို့ပုတ်တတဲ့ကတူကဆရာတော်ဒေါက်တာနော်ခမလာကကျွန်တော်ကိုဖုန်းဆက်အကြောင်းကြားလာတယ်။ကျွန်တော်အနေနဲ့အလူဒါနပြုနာမည်ကြီးနေလို့ရွေးချယ်ပြီးစုပေးတာလို့မိန့်တော်မူတယ်။စုပေးပွဲမှာပြောတဲ့အတိုင်းဆိုရင်ကျွန်တော်က3စုတောင်ရရမှာဗျ။မြုပ်တည်တဲ့စုရဲ့လူမှုကူညီတဲ့စုရဲ့တရဏတော်ထွန်းကားပြန့်ပွားရဲ့အတွက်စုရဲ့ပေါ့ကျွန်တော်ကဒီသုံးခုလုပ်ခဲ့တယ်လေ
ဟုတ်ကဲ့ပြည်သူစစ်အဖွဲ့ဆိုရင်မူရင်းစေဝါနဲ့ပတ်သက်တယ်လို့ပြောဆိုနေကြပါတယ်ဆိုတော့ဒေတာဖွံ့ဖြိုးရေးအတွက်အခုလိုတရဏတော်ပြန့်ပွားရေးအတွက်လူဒါဒန်းနံအဖွဲ့စည်းကေတာတပ်သားတွေကိုကျွေးမေးတာတွေကမူရင်းစေဝါမလုပ်ရင်ဘယ်လုပ်ငန်းကနေပိုက်ဆံရလာပါသလဲရှင်
มันจึงตะเคียนนาคาก็เฮ็ดกยองก็เฮ็ดมังพงดึกดีตาเฮ็ดทางนั้นเดี๋ยวก็มูพุทธกะยะมันเปียง
ตะเกรอจินอเผ่อสีฤกูจ้วยมวยผู่ดีตาพุ่นเพลุงงานฤกูผู่หลูผู่ดั้นผู่สุรากะจินอรุดีมยุมามดีสอกขินกระเเกะลุงงานฤกูชิเข่บาระအစိုးရနဲ့တက်လုပ်ငန်းတွေတရားဝင်လုပ်ပါတယ်ကျွန်တော်တို့မှာတန်တဲ့ဆက်ယုံတွေအများကြီးရှိတယ်မန္တလေးမှာစီပက်ပြည်လက်မင်းဆက်ယုံရှိတယ်နှမ်ချောင်းမှာစီပန်တွေဖွင့်ထားတယ်ဟိုတယ်နဲ့ခီးတွားလုပ်ငန်းတွေလည်းအများကြီးလုပ်တယ်ပြည်တွင်းထဲမှာပဲမဟုတ်ဘူးအစိုးရနဲ့ပေါင်းပြီးပြပကိုတရားဝင်တက်တုတင်ပို့တာတွေလည်းလုပ်ပါတယ
်ဒီစုရရှိပြီးလို့ရှစ်ဆက်ပါဆက်လုပ်ဖို့ရှိပါတယ်ချင်း
တော့ဘာပဲတပည့်စုံစမ်းမထင်မှမလို့ကမထောင်စ
နေတရားဖွင့်ပြလုပ်ငန်းတွေဆက်လုပ်သွားမယ်တချလီမြို့နယ်မုံဖုံမြို့မှာဘုံကြီးကျောင်းတွေတွားဆောက်မယ်အလူတော်တန်းကြီးတွေလုပ်မယ်နေပြည်တော်မှာဗုဒ္ဓကာယပုံစံတူကျောင်းကြီးဆောက်လုပ်လူတန်းဖို့ရှိတယ်ရှမ်းပြည်ရှေ့ပိုင်းမုံပင်းနဲ့တန်လွယ်နောက်ချမ်းမှာကွန်ဟင်းနမ်ကျောင်းလွယ်လံပန်းလုံးစားတဲ့မြို့တွေမှာလည်းဆောက်လုပ်လူတန်းဖို့ဘုံကြီးကျောင်းတွေပြင်ဆင်ထားတယ်တီဒေတာတွင်းဆိုရင်လည်းလမ်းဖောက်မယ်ဆေးဆွဲတဲ့လူငယ်တွေအတွက်ဆေးဖြတ်ပေးဖို့ပြုပညာစခန်းတွေလည်းဖွင့်နေထားတယ်အဲတပြင်းကလေးတွေအတွက်လည်းစာတင်ကျောင်းဆောင်တွေထပ်ဖွင့်ဖို့ရှိကြတယ်
အခုချင်းမြင့်လိုက်တဲ့နဂါအဝတ်စုဟာ2018ခုနှစ်မှာပထမအကြိမ်ဖြစ်စတင်ချင်းမြင့်ပေးအပ်တဲ့စုဖြစ်ပါတယ
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်ရခိုင်တပ်မတော်အေအေနဲ့မြန်မာအစိုးရတပ်တွေအကြားတိုက်ပွဲတွေကြောင့်ရဒိတောင်မြို့နယ်တမိလှကျေးရွာအတွင်းလက်နက်ကြီးငယ်ကြည်စံတွေကြောက်ရောက်ခဲ့ပြီးရွာသားတချို့ထိခိုက်မှုရှိခဲ့တယ်လို့ရွှေထည်တွေအပါအဝင်ငွေကျပ်သိန်း20ကျော်ပျောက်ဆုံးခဲ့ပါတယ်။မြစ်ဆုံရေကာတာစီမံကိန်းပြန်လည်လှုပ်ဆောင်မယ်ဆိုတဲ့သတင်းတွေထွက်ပေါ်ပြီးတဲ့နောက်ဒေသခံတွေဘာသာရေးကောင်ဆောင်တွေနိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကစီမံကိန်းထောက်ရရပ်ဆိုင်ရေးတောင်းဆိုနေကြပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းချေဆိုင် BNI ဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ VOE ကထုတ်လွှင့်သမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာရိုက်ကတစ်ဆင့်ဆက်သွယ်ခြင်းရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါ။ Venezuela တိုက်ခန့်ခေါင်းဆောင် Juan Guaido ကသူစနီးရဲ့တိုက်ခန့်ကိုကြက်တပရင်းတွေကလုံခြုံရေးတပ်သားတွေရောက်လာပြီးဒါကသူ့ကိုချင်းချောက်ဖို့ကြိုးစားတာဒါဖြစ်ကြောင်းပြောပါတယ်။ကြောက်လန့်နေတဲ့အရေးဖွဲ့ကတာဝန်ရှိသူတွေဟာကြက်တပရင်းတွေမှာရောက်လာပြီးသူစနီးဖာဘီယန်နာကိုမေးခဲ့တယ်လို့ပြောပါတယ်။သူ့ရဲ့တနစ်ခွဲကြော်ကြော်သမီးလေးနဲ့သူ့ဖွားလို့အိမ်မှာရှိနေခြင်းမှာလာမေးတာဖြစ်ပြီးတကယ်လို့သူ့ကလေးမှာတစုံတစ်ခုဖြစ်ခဲ့ရင်ဒါဆိုရှယ်လိတ်ခေါင်းဆောင်နီကိုလတ်စ်မာဒူရိုမှာတာဝန်ရှိတယ်လို့သူကသူ့ Twitter ကနေရေးပါတယ်။တူသမရလီယူဟီးနဲ့ကျက်တပရီနဲ့အင်ပီရိုမှာတွေ့ဆုံခဲ့ပြီးတဲ့နောက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံရဲ့စီးပွားရေးထိတ်တန့်ရင်ဆိုင်မှုဖြစ်နေတာကိုပြောင်းပြန်ဖြစ်သွားစေနိုင်တယ်လို့အပြုသဘောဆောင်ပြောကြားခဲ့ပါတယ်။ရလတ်ကောင်းတွေထွက်ပေါ်ခဲ့ရင်ဒါဟာအကြီးအမားဆုံးသဘောတူညီမှုတစ်ရက်ဖြစ်မယ်လို့လည်းဆိုပါတယ်။တရုတ်သမ္မတရှီကျင်ပင်ပေးလိုက်တဲ့စာကိုစကပြန်ကနေတဆင့်ဖတ်ပြရမှာတော့အမေရိကန်တရုတ်နှစ်နိုင်ငံဆက်ဆံရေးဟာအရေးကြီးဆုံးအဆင့်ကိုရောက်နေတယ်လို့ဖော်ပြထားပါတယ်။အမေရိကန်အစိုးရရဲ့တခြားနိုင်ငံတွေနဲ့ထားရှိတဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုအသုံးချပြီးရွန်ဂျာပြဿနာအဆုံးသတ်ရေးအတွက်မြန်မာကိုနားချပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးအော်မလာကပန်ကြားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးတဲ့ AKF ဒိုမွန်မန်ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကသူ့ရုံးခန်းမှာကျက်တပရင်းနဲ့တမတ်ကြီးနဲ့တွေ့ဆုံပြီးသတင်းတောက်တွေကိုပြောကြားတာဖြစ်ပြီးတမတ်ကြီးကလည်းသူတို့လှုပ်ဆောင်မှာဖြစ်ကြောင်းပြန်လည်ဖြစ်ကြားခဲ့တယ်လို့ပြောပါတယ်ငါဖန်တင်မော်ရီလိုက်နေရမယ်စီမင်းစီကန်နဲ့စံသက်မှတ်ချက်တွေချမှတ်ထားတယ်ကမ္ဘာအလုံသမားအဖွဲ့ ILO ရဲ့ငါဖန်လုပ်ငန်းဆိုင်ရာကွန်ဖရင့်ရှင်းကိုဘူတဖူးနေမှာထိုင်းနိုင်ငံကအတည်ပြုလိုက်ပါတယ်မကြာခင်နှစ်တည်းအတွင်းငါဖန်တင်မော်ရီနဲ့ပင်လယ်ဆာလုပ်ငန်းတွေမှာတရားမဝင်ကြုံခိုင်းစင်မှုလူကုန်ကူးမှုနဲ့အကြမ်းဖက်မှုတွေရှိတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဖိအားပေးခံလာရတာဖြစ်ပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်အောင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Derek Smith ဖြစ်ပါတယ်။တောက်ကြနေမနေ့ဖက် VOA အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းနိုမီတာ30 40 48နဲ့လိုင်းလံမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ။သောရရှင်များနဲ့တကွ မြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.